to the Voice of America in Burmese.
မင်္ဂလာညညဖြစ်ကြပါစေခင်ဗျာ VO American တန်ရဲ့2018ခုနှစ်စက်တင်ဘာလ6ရက်ဇန်နဝါရီနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည9:00-10:00လိုင်းနိုမီတာ25 30 51နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါလိမ့်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝေတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့နယူးယောက်တိုင်းစ်သတင်းစာကအစိုးရဝေဖန်တဲ့သဘောထားအမြင်ဆောင်ပါရေးသားခဲ့တဲ့အမည်မဖော်လိုသူကသူတို့မဟုတ်တဲ့အကြောင်းအမေရိကန်အစိုးရထိတ်တန့်အရာရှိ3ယောက်ကငြင်းဆန်လိုက်ကြပါတယ်။ကိုရီးယားကျွမ်းစင်မှာနျူကလ িয়ার ကင်းစင်အမေရိကန်သမ္မတဒေါ်နယ်ထရန့်ပထမသမ္မတတက်တန်ကုံဆုံးချိန်လောက်မှာစတင်မယ့်အကြောင်းမြောက်ကိုရီးယားကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။အာဆီယံစီးပွားရေးအသိုက်အဝန်းကိုအကောင့်ထည့်ဖော်နေခြင်းမှာပြည်တွင်းအသေးစားနဲ့အလဆစီးပွားရေးလုပ်ငန်းရှင်တွေဈေးကွက်ဆုံးရှုံးတာမျိုးမဖြစ်ရအောင်အစိုးရကကူညီသင့်တယ်လို့အကြံပြုကြပါတယ်
။အာဆီယံ Economic Community သွားတဲ့ခါကျတော့စီးပွားရေးပွင့်ညားလာအတူတူပွင့်ညားလာပဲလေခွင်လန်းဒါပေမဲ့လို့ကျွန်တော်တို့ကမရှင်နိုင်တဲ့အပိုင်းတွေပါ
တော့ဒီနေ့ပြည်ပချင်းမှာနားဆင်ရဖို့ရှိပါတယ်တခါတလောတုန်းကဒီစွာရေးလောင်တမန်ရေးထိန်တကာကျိုးပေါက်တဲ့ကာလာတုန်းကပြစီမှုဘလောက်ထိရှိခဲ့တယ်လဲဆိုတဲ့တင်ပြချက်နဲ့အတူတရုတ်နိုင်ငံကအမျိုးသားအမျိုးသမီးအချိုးအစားမညီမျှမှုကြောင့်အိမ်နီးချင်းမြန်မာအပါအဝင်နိုင်ငံတွေကနေပြီးတော့လူကုန်ကူးခံရတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။နယူးယောက်တိုင်းသတင်းစာကြီးမှာသဘောထားအမြင်ဆောင်ပါရေးသားခဲ့တဲ့အမည်မဖော်လိုသူဟာသူတို့မဟုတ်တဲ့အကြောင်းအမေရိကန်အစိုးရထိတ်တန့်အရာရှိ3ယောက်ကငြင်းဆန်လိုက်ပါတယ်။ဆောင်းပါးထဲမှာတော့သမ္မတဒေါ်နယ်ထရန့်ရဲ့အသေးအဖွဲကိစ္စရည်နဲ့ထိရောက်မှုမရှိတဲ့ဥဆောင်မှုတွေကြောင့်အောင်မြင်မှုမရတဲ့အကြောင်းရေးသားထားတာပါ။အိန္ဒိယနိုင်ငံမှာရောင်းနေတဲ့နိုင်ငံချိုင်းဝန်ကြီးမက်ပွန်ပေကတော့ဆောင်းပါးမှာရေးသားဖော်ပြချက်တွေဟာဝန်းနေစရာဖြစ်ရတယ်လို့အစိုးရရဲ့ဆောင်းရွက်ချက်တွေကိုသေးသေးအောင်မီဒီယာကကြိုးပမ်းမှုတစ်ခုဖြစ်အကြီးအကျယ်စိတ်နှောက်ယှက်ဖြစ်ရကြောင်းလည်းပြောဆိုခဲ့ပါတယ်။ဒုတိယသမ္မတမက်ပန်စ်ကလည်းဆောင်းပါးရေးသူဟာသူမဟုတ်ကြောင်းငြင်းဆိုခဲ့တာပါ။ကလေးကလာလို့ရမျိုးလုံမှာမဟုတ်ကြောင်းလဲဒုသမရယုံအုတ်ချွေလက်ထောက်အရာရှိချုပ်ကပြောဆိုခဲ့ပါတယ်အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားမှုဒန်ကော့စ်ကလည်းသူဓမ္မမဟုတ်သူ့လက်ထောက်ကရေးသားတာလို့ထင်ကြီးပြီးပြောဆိုနေတာတွေကမှားယွင်းတဲ့အကြောင်းကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်နယူးယောက်တိုင်းသတင်းစာကတော့ဆောင်းပါးရှင်ဟာအစိုးရအစစ်မြစ်အရာရှိတူဖြစ်ပြီးအလုပ်ကိုထိခိုက်နေတဲ့အတွက်အမည်မဖော်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါအမည်မဖော်လို့သူအရာရှိရဲ့သဘောထားအမြင်ဆောင်းပါးထဲမှာတော့သမ္မတထရန့်ရဲ့အရင်စလိုတုံ့ပြန်ဆောင်ရွက်တဲ့အစိုးဆုံးလုပ်ရက်တွေကိုဝန်ထမ်းတွေကမကြာခဏတားခဲ့ရတဲ့အကြောင်းလည်းရေးသားထားပါတယ်။မနေ့ကဆောင်းပါးဖော်ပြခဲ့ပြီးနောက်မှာပဲသမ္မတထရန့်ကတော့ Twitter လူမှုကွန်ရက်ကနေစက်တိုက်ဆိုသလိုတုံ့ပြန်ခဲ့သလိုဆောင်းပါးရှင်ကိုအရေးယူနိုင်အောင်သတင်းစာကထုတ်ပေါ်ပြောဆိုဖို့လည်းတောင်းဆိုခဲ့တာပါ။အစင်းမြင့်အစိုးရအရာရှိဆိုသူဟာတကယ်ရှိတဲ့သူတရားဟုတ်ရဲ့လားဒါမှမဟုတ်ကြာဆုံးမှုတွေကြုံနေရတဲ့ New York Times သတင်းစာကလှုပ်ကြံဖန်တီးထားတဲ့သတင်းရင်းမြစ်တစ်ခုလားဆိုပြီးတော့လည်းမေးခွန်းထုတ်ခဲ့တာပါ။တတိမရှိတဲ့အမည်မဖော်လိုသူဆိုသူကိုတကယ်ရှိရတယ်ဆိုရင်လည်းအမျိုးသားလူညွန့်ရေးအတွက်အစိုးရထံချက်ချင်းအနံ့မို့လဲတောင်းဆိုခဲ့ပါတယ်
American ပြည်ထောင်စုတရားရုံးချုပ်ရဲ့ကိုဦးမြောက်တရားသူချင်းအဖြစ်မြေဆင်းတင်သွင်းခံထားတဲ့ Brett Kavanaugh ကိုအထက်လွှတ်တော်တရားရေးကော်မတီမှမနေ့က12နှစ်ကြာစစ်ဆေးချနာခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတင်းနေ့မှာထပ်ပြီးတော့စစ်ဆေးချနာနေပါတယ်။ပြီးခဲ့တဲ့ဇူလိုင်လမှာ Kavanaugh ကိုအမြေဆင်းတင်သွင်းခဲ့တဲ့သမ္မတ Trump ကတော့မနေ့ကစစ်ဆေးချနာမှုအပေါ်မှာအားရချိနဲ့ကြောင်းပြောဆိုထားပါတယ်။မနေ့ပုတ်ထုံးနေ့ချနာမှုမှာတော့တရားစီရင်ရေးမှာသမ္မတ Trump နဲ့ကင်းပြီးလွတ်လပ်မှုရှိရမယ်ဆိုတာကိုကက်ဗနော့ကဂရိပြုပြောဆိုပါတယ်။တကယ်လို့တရားရုံးချုပ်တရားသူကြီးအဖြစ်တီးပြုတ်ခံရရင်သမ္မတရဲ့အကျိုးစီးပွားရှုမြင်ချက်တင်နဲ့ဂင်းလို့ဖို့အမခံနိုင်သလားလို့မေးမြန်းတဲ့ယူတာပြည်နယ်ကိုစားပြုအထက်လွှတ်တော်မှ Orrin Hatch ရဲ့မိကွန်းကိုဖြေကြားတာမှာတော့သူဟာလွတ်လပ်တဲ့တရားသူကြီးတူဖြစ်တယ်လို့ကက်ဗနော့ကပြောပါတယ်။အသက်53နှစ်အရွယ်ဖက်ဒရယ်ယူကန်တရားသူကြီးကက်ဗနော့ကသူဟာအခြေခံဥပဒေကိုသစ္စာခံရမှာဖြစ်တယ်။အခြေခံဥပဒေအရသူဟာလွတ်လပ်တဲ့တရားသူကြီးဖြစ်ပြီးတရားဥပဒေကိုသာလိုက်နာဖို့တာဝန်ရှိတယ်လို့ဖြေကြားခဲ့ပါတယ်။အခြေခံဥပဒေအရဘယ်သူမှဥပဒေရဲ့အထက်မှာမရှိဘူး။ဘလို့ပုံကုံမျိုးပဲဖြစ်စေအစိုးရမှာဘလို့တာဝန်မျိုးပဲယူထားသည်ဖြစ်စေဥပဒေအရဒန်းတူဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
ကိုရီးယားကျွမ်းစင်မှာနျူကလ িয়ার ကင်းစင်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမသမ္မတတက်တန်းကုံဆုံးမဲ့2022ခုနှစ်စံပိုင်းလောက်မှာစတင်မှုရည်မှန်းထားတဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းကပြောဆိုလိုက်သလိုအမေရိကန်သမ္မတဘက်ကလည်းကျေးဇူးတင်စကားပြောကြားလိုက်ပါတယ် မြောက်ကိုရီးယားရဲ့နျူကလ িয়ার ပြတဲ့အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးမှုတွေမကြတဲ့အင်္ဂါဆက်လို့ရပ်တန့်နေပါပဲ။ပြည်ရွှေမျိုးတော်ကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြီးတော့ရောက်ဆွေးနွေးမဲ့အစီအစဉ်ကိုဖျက်လိုက်ဖို့လဲပြီးခဲ့တဲ့လတည်းမှာပဲသမ္မတထရန့်ကပြောဆိုထားတာပါ။မြောက်ကိုရီးယားခေါင်းဆောင်ရဲ့ကြေညာချက်ကိုသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေတုံ့ပြန်ရမှာတော့သူ့ဘော်ဒီဇိုင်းမမတ်ယုံကြည်မှုရှိခဲ့တဲ့အပေါ်ကျေးဇူးတင်ကြောင်းပြောဆိုခဲ့တယ်လို့အတူလက်တွဲပြီးအောင်မြင်အောင်ကျူးပန်းသွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပြောဆိုမဲ့အစီအစဉ်နဲ့ပတ်သက်လို့တရားဝင်ပြောဆိုတာမျိုးမရှိသေးသလိုအိန္ဒိယနိုင်ငံမှာရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကလည်းနျူကလ িয়ার ရေးဆွေးနွေးမှုတွေနဲ့ပတ်သက်လို့အားရမှုမရှိတဲ့သဘောထားမျိုးကိုပြောဆိုခဲ့တာပါ။ဇွန်လကဆက်လို့မြောက်ကိုရီးယားကနျူကလ িয়ার နဲ့မစ်ဆိုင်တုံစမ်းသပ်မှုတွေမလုပ်တော့တဲ့အတွက်ဝန်ကြီးပွန်ပီယိုကချီးကျူးခဲ့ပေမဲ့လည်းကုလသမဂ္ဂလူညီကောင်စီဆုံးဖြတ်ချက်အရနျူကလ িয়ার လက်နက်တွေဖျက်သိမ်းမှုဂရုပြုထားတဲ့တခုတည်းသောနိုင်ငံဖြစ်ရှိနေစေဖြစ်တာကိုလည်းသတိပေးခဲ့တာပါ။ဖြစ်ပါတယ်လူညီကောင်စီဆုံးဖြတ်ချက်နဲ့ဇွန်လ12ရက်နေ့ကစင်ကာပူနိုင်ငံမှာသမ္မတထရန့်နဲ့ထိပ်သီးတွေ့ဆုံအောင်မှာမြောက်ကိုရီးယားခေါင်းဆောင်ပြီးခဲ့တဲ့ဂရီတွေအကောင့်ထဲပို့နိုင်အောင်ဆက်လက်ပူးပေါင်းကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းလဲဝန်ကြီးပွန်ပီယိုကပြောဆိုသွားခဲ့ပါတယ်
ရုရှားထောက်လန်းရေးဟောင်းနဲ့တမိဖြစ်သူတို့အစိမ့်မိတဲ့ကိစ္စမှာရုရှားအစိုးရပါဝင်ပတ်သက်နေကြောင်းဗြိတိန်နိုင်ငံရဲ့ဆွဆွဲချက်ဟာလက်ခံနိုင်စရာမရှိကြောင်းရုရှားကဒီကနေ့ညှင်းဆိုလိုက်ပါတယ်ရုရှားခေါင်းဆောင်ဖိုင်ပေါ်ဆွဆွဲချက်တွေကိုဘလိုနည်းနဲ့မှလက်မခံနိုင်ကြောင်းရုရှားအစိုးရပြောခွင့်ရဒမက်ထရီပက်စကော့ကသတင်းတောက်တွေကိုပြောတာပါရုရှားထောက်လန်းရေးဟောင်းဆာဂေးစခရပယ်နဲ့တမိဖြစ်သူယူလီယာတို့ကိုဗြိတိန်နိုင်ငံတောင်ပိုင်းကဆာလီဗယ်ရီမြို့မှာလှုပ်ကြံတပ်ဖြတ်ဖို့ကြံစီမှုနဲ့တန်တရားရှိသူရုရှားထောက်လန်းရေးနှစ်ဦးကိုဗြိတိရှ်အာဏာပိုင်တွေကမနေ့တုန်းကပဲမျက်ကွယ်မှာတရားစွဲဆိုထားပါတယ်မတ်လ၄ရက်နေ့တုန်းကတိုက်ခိုက်မှုအတွေ့ရုရှားဆွေရကိုလည်းဝန်ကြီးချုပ်ထရီဇာမေကဆွဆွဲထားတာပါရုရှားနိုင်ငံရဲ့လုပ်ရက်နဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗြိတိန်ကဒီနေ့ဆွေးနွေးဖို့လဲစီစဉ်ထားပါတယ်တိုက်ခိုက်မှုအတွက်အနောက်နိုင်ငံအတော်များများကလည်းရုရှားအပေါ်ပိတ်ဆို့တန်းခတ်အရေးယူခဲ့ကြပါတယ်ရုရှားဆွေရပြောခွင့်ရကတော့ဆယ်လစ်ဘူရီမြို့ကဖြစ်ရမှာရုရှားထိပ်တန်းခေါင်းဆောင်ပိုင်းရောအောက်ခြေအဆင့်မှာပါအစိုးရတာဝန်ရှိသူတွေတဲကပတ်သက်ဆွံ့နွံ့မှုမရှိကြောင်းညှင်းဆန်ခဲ့တာပါရုရှားထောက်လန်းရေးအဖြစ်မတင်ကားသူနှုတ်နဲ့ပတ်သက်လို့လည်းဗြိတိန်နိုင်ငံခတရားဝင်ဥပဒေကြောင့်အရအကူအညီတောင်းခံထားတာမျိုးမရှိတာကြောင့်စုံစမ်းစစ်ဆေးပေးဖို့အကြောင်းမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီအမေရိကန်တက်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လက်နက်တက်ဆင်ထားတဲ့အဝေးထိန် drone ရင်တွေပါဝင်အမေရိကန်အစစ်မြေလက်နက်တွေကိုအိန္ဒိယကဝယ်ယူခွင့်ရမယ့်သဘောတူညီချက်တစ်ချက်ကိုဒီနေ့ပဲလက်မှတ်ရေးထိုးလိုက်ပြီးနိုင်ငံခြားကာဝေးဆိုင်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လိုက်ကြပါတယ်။ညူဒယ်လီမြို့တော်ကလက်မှတ်ရေးထိုးတဲ့အခမ်းအနားကိုတော့အမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုအိန္ဒိယကာဝေးနဲ့နိုင်ငံခြားဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်။ Guardian အဝေးထိန် drone ရင်တွေအိန္ဒိယကိုရောင်းချဖို့အမေရိကန်ကဒီနေ့စမ်းပါကလေးကကန့်လန့်ထားပေမဲ့သဘောတူညီချက်မရသေးတဲ့အတွက်တရားဝင်မြောင်းနေသေးပဲဖြစ်ခဲ့တာပါ။ဝန်ကြီးမက်တစ်ကတော့တမိုင်းဝင်သဘောတူညီချက်ရခဲ့တဲ့အတွက်နိုင်ငံခြားစစ်ပတ်ဆိုင်ရာဆက်ဆံရေးပုံမခိုင်မာလာပြီးကာဝေးဆိုင်ရာအစစ်မြေနည်းပညာတွေဖလှယ်နိုင်မှာဖြစ်တာကြောင့်နိုင်ငံစလုံးအတွက်ပုံမခိုင်မာအားကောင်းလာမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ Guardian drone တွေဝယ်ယူခွင့်ရမှာဖြစ်တဲ့အတွက်အိန္ဒိယဟာလက်နက်တက်ဆင်ထားတဲ့ American drone ရင်တွေကိုဝယ်ယူခွင့်ရမယ်မြောက်အတ္တလန္တိတ်စာချုပ် NATO ဖွင့်ဝင်မှုတဲ့ပထမဆုံးနိုင်ငံတစ်နိုင်ငံဖြစ်လာတော့မှာပါ။ဟောစာရှင်းဝါကြီးထွားလာနေတဲ့တရုတ်နိုင်ငံပေါ်စိုးရိမ်မခင်ဖြစ်နေကြတဲ့ကမ္ဘာပေါ်ကအကြီးဆုံးဒီမိုကရေစီနိုင်ငံကြီးနှစ်ခုကြားအခုသဘောတူညီချက်ကဆက်ဆံရေးတွန်းမြင့်လာနေတဲ့လက္ခဏာတစ်ခုဖြစ်နေလဲတွေ့မြင်နေရပါတယ်။နိုင်ငံခြားဆက်ဆံရေးတိုးတက်လာနေရမှာကာဝေးကဏ္ဍကပူးပေါင်းဆောင်ရွက်မှုတွေဟာအားအကောင်းဆုံးဖြစ်တဲ့အကြောင်းလဲအိန္ဒိယကာဝေးဝန်ကြီးနမလာစတရာရာမန်ကပြောဆိုခဲ့ပါတယ်
။အိန္ဒိယနိုင်ငံမှာလိင်တူဆက်ဆံတာကိုပြင့်ဖို့အဖြစ်သတ်မှတ်ပြဋ္ဌာန်းထားတဲ့ကိုလိုနီခေဥပဒေကိုတရားရုံးချုပ်ကပယ်ဖျက်လိုက်ပါတယ်။စီရင်တုံ300လို့တည်ကြတဲ့ဥပဒေအရလိင်တူဆက်ဆံမှုဟာတဘာဝကိုဆန့်ကျင်ကျူးလွန်မှုဖြစ်တယ်လို့ပြဋ္ဌာန်းထားတာပါ။ဒီဥပဒေကို2009ခုနှစ်မှာညူဒေးလီအထက်တရားရုံးကဖျက်သိမ်းခဲ့တာပါ။ဒါပေမဲ့လို့လဲနောက်6နှစ်အကြာမှာတရားရုံးချုပ်ကညူဒေးလီအထက်တရားရုံးရဲ့စီရင်ချက်ကိုခြေဖျက်ခဲ့ပါတယ်။ ရှေးရိုးဆွဲအိန္ဒိယနိုင်ငံမှာလိင်တူဆက်ဆံမှုဟာမသင့်တော်တဲ့ကိစ္စအဖြစ်သတ်မှတ်ထားတာပါ။ဒါပေမဲ့လည်းဒီကနေ့ကြာသပတေးနေ့တရားရုံးချုပ်ဆင်းချက်ထဲမှာတော့ဒီဥပဒေကြောင့်အိန္ဒိယနိုင်ငံတွင်းက LGBT အတိုင်းဝိုင်းလို့ခေါ်တဲ့လိင်တူဆက်ဆံသူတွေ၊လိင်တူလိင်ခွဲဆက်ဆံသူတွေ၊လိင်အင်္ဂါပြောင်းလဲထားသူတွေအပေါ်မှာထိပါစော်ကားမှုတွေနဲ့တရားဆွဲဆိုခံရတာတွေဖြစ်စေတယ်လို့ဖော်ပြထားပါတယ်။
ဂျပန်နိုင်ငံမြောက်ဘက်ဟိုကိုင်ဒိုကျွန်းမှာပြင်းထန်6.9ရှိတဲ့ငရင်တစ်ခုဒီနေ့လှုပ်ခတ်ရကတည်ဆုံးသူဖြစ်တရားဝင်အတည်ပြုနိုင်သူ9ဦးထိရှိနေပါပြီ။ငရင်ဟာတိုမာကွန်မိုင်မြို့အရှိဘက်မြောက်ကီလိုမီတာ40အနက်မှာဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ကြောင်းလဲဂျပန်နိုင်ငံမိုးလေဝသဌာနကပြောပါရယ်။ပြင်းထန်တဲ့ငရင်ကြောင့်ရန်နေချီရဲ့အိမ်တွေမြောက်ရောက်ကုန်လို့ဒေသခံကြီးရွာလမ်းတွေပေါ်မှာလည်းရွှေ့ရည်တွေနဲ့ပြည့်နေနေကြတာပါ။ကျွန်းပေါ်မှာရှိတဲ့အိမ်နောက်စု3000နီးပါးကလည်းလက်စစ်မီးတွေပြတ်တောက်နေပါရယ်။ကျွန်းပေါ်မှာပြည့်စွက်နေတဲ့ရထားနဲ့ချီတိုစီနိုင်ငံကလေးစစ်ကိုလည်းပိတ်ထားရပါရယ်။ငရင်ကြောင့်လူပေါင်း140လောက်ထိရတဲ့ရပြီးအပြည့်စည်တွေချမ်းမှာလူ40လောက်ပြတ်ဆုံးနေကြောင်းလဲနိုင်ငံမှာ NHC သတင်းဌာနကကြေညာထားပါရယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာမနေ့ညပိုင်းကအသေးခံဘုံးဖောက်ကွဲတိုက်ခိုက်မှုနှစ်ခုအတွင်းအာကစားသမားတွေ၊ကယ်ဆယ်ရေးလုပ်သားတွေနဲ့သတင်းထောက်တွေအပါအဝင်အနည်းဆုံးအရက်သား26ဦးသေဆုံးရပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့သူတို့ရဲ့ AMEC သတင်းအေဂျင်စီကကြေညာထားပါတယ်။မြို့တော်ကာဘူးရဲ့အနောက်ပိုင်းရှီယာမွတ်စလင်အများစုနေထိုင်ရာဒါစတီအီဘာချီရက်ကွက်မှာမနေ့ပုထုနေ့ညကအသေးခံဘုံးခွဲတိုက်ခိုက်မှုတွေဖြစ်ခဲ့တာပါတိုက်ခိုက်မှုအတွင်းဒဏ်ရာရခဲ့သူလူ100နီးပါးကိုလည်းစစ်ရုံနေမှာကုသပေးနေရတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရက VOA ကိုပြောဆိုထားပါတယ်ရှင
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါအခုတော့သတင်းပေးပို့ချက်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်။အာဆီယံစီးပွားရေးအတိုင်ဝန်ကိုအကောင့်ထဲပုံနေခြင်းမှာပြည်တွင်းအသေးစားနဲ့အလန်စားစီးပွားရေးလုပ်ငန်းရှင်တွေဈေးကွက်ဆုံးရှုံးတာမျိုးမဖြစ်ရအောင်အစိုးရကအကူအညီထောက်ပံ့ပေးတာမျိုးကုန်ကြမ်းသွင်းကုန်တွေအပေါ်အခွန်လျှော့ပေါက်ပေးတာမျိုးလုပ်တင်တယ်လို့စီးပွားရေးပညာရှင်တွေကအကြံပြုနေပါတယ်။ဒေသတွင်းနိုင်ငံတွေကကုန်ကြောပစ္စည်းတွေအခွန်ကင်းလွတ်ခွင့်နဲ့ပြည်တွင်းကိုဈေးသက်သက်သာသာဝင်လာမှာဖြစ်လို့ပြည်တွင်းလုပ်ငန်းရှင်တွေရှင်ပြန်ရမယ့်အနေအထားကြီးမားကြောင်းသတိပေးကြပါရစေ။ဒီအကြောင်း VOA သတင်းတော့ကိုဇော်ထက်တင်ပြမှာပါ
။လွတ်လပ်တဲ့ကုန်သွယ်ရေးအတိုက်အဝန်ကိုအာဆီယံနိုင်ငံတွေအချင်းချင်းဆောင်ရွက်တဲ့နေရာမှာဖွံ့ဖြိုးမှုနည်းတဲ့မြန်မာနိုင်ငံအနေနဲ့ဤပညာပိုင်းမှာအားနည်းတဲ့အတွက်ပြပသွင်းကုန်နေတဲ့ဈေးနှုန်းရှင်ပြိုင်မှုခက်ခဲတာကိုစီးပွားရေးပညာရှင်တွေကထောက်ပြတာပါ။အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးဖို့ဆိုရင်ဤပညာပိုင်းများပါတဲ့လုပ်ငန်းတွေကိုအစိုးရအနေနဲ့ရွေးချယ်လက်ခံသင့်တယ်လို့ကုန်သွယ်မှုတင်တန်းကြောင်းတင်ကြားမှုတောင်းခံဦးသိမ့်မြင့်ဝေကအခုလိုတုံ့တက်ပါတယ
်။AEC ကိုသွားတယ်။ ASEAN Economic Community သွားတဲ့ခါကျတော့စီးပွားရေးပွင့်ညာတာအတူတူပွင့်ညာတာပဲလေအခွင့်လန်း။ဒါပေမဲ့လို့ကျွန်တော်တို့ကမရှင်းနိုင်တဲ့အပိုင်းတွေပါတော့ဆိုရင်အများကြီးတဲ့အတိုင်းပဲဒီနည်းပညာအကြောင်းပဲ။အရင်းနှီးကြောင်းကိုဒီလောက်မဟုတ်တော့ဘူးတင်ကျွန်တော်ထင်တာကတော့ဒီတော့ကနည်းပညာလည်းနေနေအရင်းနှီးရလည်းမရဘူးဆိုတဲ့အပိုင်းပေါ့။အခုကတော့နည်းအရင်းနှီးရတော့ထိုက်လျော်တော့ရလာပြီဆိုတဲ့ဟာလေးကိုတွေ့ရတယ်။ပေါ်တော့အဲ့ဒီချက်ပေါ့နောက်တစ်ခုကတော့ပါတော့သူတို့နဲ့ကျွန်တော်တို့နဲ့မတူတာပါတော့ဆိုလို့ရှိရင်အဲသူတို့က export လုပ်မယ်ဆိုရင် export subsidy လုပ်တယ်အဲကျန်တဲ့နိုင်ငံတွေဥပမာထိုင်းတို့ပါတော့ဆိုရင်အဲ SME ပဲပို့ဖို့သူကပဲပို့ဖို့ export လုပ်မယ်ဆိုလို့ရှိရင် subsidy လုပ်တယ်ထောက်ပံ့ညီပါတယ်ပေးတယ်အဲသူတို့ကခွန်မကောက်ပဲနဲ့ကိုထောက်ပံ့ညီပေးနေတဲ့အချိန်မှာကိုကခွန်ကောက်ပေးတယ်ဆိုတော့အဲ့ဒီမှာလည်းသွားပြီးတော့မရှင်းနိုင်တာမျိုးတွေတွေ့ရတယ်ဒါလည်းတစ်ချက်တော့တစ်ချက်ပေါ့နော်ဒါပေမဲ့သူဒီတရားရိုင်းတော့မဟုတ်ဘူးပေါ့
မြန်မာနိုင်ငံအတွင်းကပြည်တွင်းစက်မှုလုပ်ငန်းအများစုကအသေးစားလုပ်ငန်း SME တွေဖြစ်ပြီးတွင်းကုန်စားထိုးအတွက်ဆောင်ရွက်နေတဲ့လုပ်ငန်းတွေများပါတယ်ကုန်ကြမ်းကတော့ပြပကနေယူရတာဖြစ်လို့အဲ့ဒီကုန်ကြမ်းပေါ်မှာတွင်းကုန်ခုံကို500ခန်းလုံးကနေ300ခန်းလုံးထိအမျိုးအစားပေါ်မူတည်ပြီးပေးနေရပါတယ်အဲ့လိုပေးနေရတာကလည်းပြည်တွင်းတွင်းကုန်ရဲ့ဈေးနှုန်းကိုရှင်တဲ့အခါမှာအခက်အခဲဖြစ်တယ်လို့မြန်မာနိုင်ငံကုန်တယ်နဲ့စက်မှုလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဒေါက်တာမောင်မောင်လေးကအခုလိုပြောပါတယ
်ကျန်တဲ့ပတ်သက်တဲ့အခုနှုန်းသားတွေလျှော့ပါအခုအင်ဒိုနီးရှားဒီနေ့ပြဿနာဖြစ်နေတဲ့ဟာမှာသူတို့အခုနှုန်းသားတွေတွင်းကုန်တွေကိုတင်ဖို့ဟာတွေသူတို့လုပ်နေတယ်ငွေကစားတဲ့ဟာတွေကိုလည်းသူတို့ထိမ့်ဖို့လုပ်နေတယ်အင်ဒိုနီးရှားရဲ့ရူပီယာလည်းဒီနေ့မှာအရန်ကျတဲ့အတွက်သူတို့လည်းတော်တော်လေးအလံဖြစ်သွားပါတယ်မြန်မာနိုင်ငံကပွင့်လင်းလာတဲ့အတွက်အာဆီယံအီကော်နမီကွန်မြူနတီကလည်းအခုစပြီးတော့အကောင့်ထဲပေါ်တဲ့ဘဝရောက်တယ်ပြီးတော့ပြပကရင်းနှီးမြှုပ်နှံမဲ့လူတွေပြပကကုန်သွယ်မှုတွေအကုန်လုံးဝင်လာတော့မှာပါဒီအချိန်မှာသူတို့ဒေသအတွင်းပဲကြည်ပါဒေသအတွင်းမှာအာဆီယံအတွင်းမှာပဲသူတို့ကနှစ်20လောက်ရှိပြီးပွင့်နေတယ်ဟာမြန်မာနိုင်ငံအခုမနစ်တနေရာမှာစပြီးတော့ပွင့်နေတဲ့အတွက်ရှင်ပြိုင်နိုင်စွာလက်ရည်လုံးဝမတူပါဘူး ကုန်လုံးဖွင့်ပေးပြီးလုပ်ခဲ့ရင်အသေးစားနဲ့လက်စား SME တွေ Micro Enterprise နဲ့ Nano Enterprise တွေလှမ်းမှုလွှမ်းမိုးခံရမှာပဲ
AEC လို့ခေါ်တဲ့အာဆီယံစီးပွားရေးအတိုင်းဝန်းကိုဒေတာတွင်းနိုင်ငံတွေကြားမှာ2015ခုနှစ်ဒီဇင်ဘာ31ရက်မှာစတင်အကောင့်တွေဖော်ခဲ့ပေမဲ့ဖွံ့ဖြိုးမှုနောက်ကျတဲ့ Cambodia, Vietnam, Myanmar နဲ့လောက်လေးနိုင်ငံကတော့နှစ်နှစ်ရွှေဆိုင်ခွင့်ရခဲ့ပါတယ်။အခု2018ဇန်နဝါရီ1ရက်နေ့ကျမှအာဆီယံစီးပွားရေးအတိုင်းဝန်းမှာမြန်မာနိုင်ငံစတင်ပါဝင်လာခဲ့တာဖြစ်ပါတယ်
။ကိုဇော်ထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။စွာယီလောင်တမန်ရည်တိန်တကာကျူးပေါင်းမှုကာလတုန်းကဒီပျက်စီးမှုများပြားတဲ့အကြောင်းကိုလည်းတင်ပြကြပါတယ်။ပဲခူးတိုင်းရည်တာရှည်မြို့နယ်ကစွာချောင်းရည်လောင်တမန်ရည်တိန်တကာကျူးပေါင်းမှုအတွင်းလူနေအိမ်ကြီးလမ်းဒါရစာတင်ကျောင်းဘုန်းကြီးကျောင်းတွေပျက်စီးမှုပမာဏကစုစုပေါင်းကြက်ငွေ 3,400 လောက်ရှိတယ်လို့ပဲခူးတိုင်းဒေသကြီးအစိုးရအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ထိုင်းခြေဆိုင် VOA တောင်နိုင်ကွန်းအိမ်သတင်းပေးပို့ပါတယ်
။ဟုတ်ကဲ့ပါ။ဩဂုတ်လကုန်မှာစွာချောင်းရေလောင်းတမရေထိန်တကာကျူပေါလို့ပျက်စီးဆုံးရှုံးမှုအခြေအနေကိုတော့တိုင်းဒေသကြီးအစိုးရအဖွဲ့တယံစာရတက်တော့နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာစွန်းညိုဝင်းကခုလိုပြောပါတယ
်။အကုန်လုံးပေါ့ဆုံးရှုံးမှုအခြေအနေကျွန်တော်တို့ကြောင်းလဲပထမအားလုံးပျက်စီးဆုံးရှုံးမှုတံပိုးဟာပြတ်သိမ်းမှုလေးလေးတုံးတုံးနဲ့တုံးရလေးလုံးမှာတုံးဆောင်ပါလေ။အင်းတရ65လောက်ကမနှောင်းအောင်ပြုတ်ပြတ်သွားပါလေခင်ဗျာ။ဆိုင်နေတာတော့365လောက်ပါ။ဘာသာရေးဆောက်ဝါ10ခုပါခင်ဗျာ။စာတင်ကျောင်းကတော့လေးချောင်းတော့ပြောပါလေခင်ဗျာ။လမ်းအမိုင်းရှိ30လောက်အလုံးပြည့်စီပါလေ။ဒါကအစီးနဲ့ဆက်ပါ။လူရတော့4ဦးအသက်ဆုံးပါလေခင်ဗျာ။3ကတော့အခုချိန်ထိတော်ဆုံးဖြစ်နေပါလေ
။ဘကိုးတိုင်းဒေသကြီးတွင်းရှိရီတာရှိတောင်ကူသန်းနပင်အုတ်ကွင်းဖြူးနဲ့ကြောက်ကြီးမြို့နယ်6မြို့နယ်မှာလေယာစိုက်ခင်းတယ်လည်းပျက်စီးမှုရှိခဲ့တယ်လို့ဝန်ကြီးဒေါက်တာစွန်ညိုဝင်းကပြောပါတယ
်ကျွန်တော်ရှင်တဲ့အေရာအလုံး3,000နဲ့9,585ကျော်ပစ္စည်းကတော့အက4,164ကျော်လောကပစ္စည်းကတော့တစ်ပတ်တစ်ပြက်ပျက်စီးတာထိခိုက်တော့တာအက6,180ကျော
်ရေလွှမ်းမှုအတွင်းတေဆုံးသူ4ဦးအတွက်တဦးလင်ကျ3,000လုံးနဲ့မိသားစုဝင်တွေကိုထောက်ပံ့ပေးထားပြီးလောကပျက်စီးသွားတဲ့အိမ်185လုံးအတွက်တိုင်းဒေသကြီးနဲ့ပြည်ထောင်စုအစိုးရတို့ကလည်းတအိမ်ကိုငွေကျ3,000နဲ့ရိုင်းနဲ့ထိခိုက်ထားတဲ့အိမ်တွေအတွက်ငွေကျ8,000ပြင်အိမ်စားဖို့တစ်တွေအိမ်မိုးတုတ်တွေကိုထောက်ပံ့ပေးထားတယ်လို့ဝန်ကြီးစွန်ညူဝင်းကဆိုပါတယ်။ဩဂုတ်လကုန်တွင်စွာကြီးလောင်းသမားရေသိန်းတကာကျိုးပေါင်းမှုကြောင့်ပျက်စီးဆုံးရှုံးခဲ့တဲ့သူတွေကိုစုစုပေါင်းငွေကျ822,600ထိကူညီထောက်ပံ့ပေးထားတယ်လို့သူကဆိုပါတယ်။ပဲခူးတိုင်းဒေသကြီးရေသာရှည်မြို့နယ်တိုင်းဝကျေးရွာအုပ်စုဥယျာဉ်မှူးကျေးရွာထက်စွာချောင်းရေလောင်းသမားရေပူလွှဲကနေဩဂုတ်လ26ရက်နေ့မှာရေစတင်ကြော်ခဲ့ပြီးဩဂုတ်လ29ရက်နေ့မနေ့ပိုင်းမှာရေတွေဝင်ရောက်လာခဲ့တာပါ။ရေလောင်းသမားရေပူလွှဲပြိုကျမှုကြောင့်ရေသာရှည်အုပ်သွင်းတောင်ကူကြောက်ကြီးမြို့နယ်တွေမှာရေကြီးရေရှမ်းခဲ့ပြီးဒုက္ခသည်စခန်း135ခုဖုလစ်ခဲ့ရသလိုလူရေ8,000ကျော်ဒုက္ခသည်စခန်းမှာခိုးလုံနေရပါတယ်။လက်ရှိမှာရေကျသွားပြီးဖြစ်လို့ရေဘေးဒုက္ခသည်စခန်းများပြားပိတ်သိမ်းခဲ့ပြီးအိမ်ပြိုတဲ့သူတွေကတော့ဘာသာရေးဆောက်အုံမှာနေထိုင်နေကြတယ်လို့တိုင်းဆိုရဖွဲ့ဝင်တွေကပြောပါတယ်။လေယာစိုက်ပျိုးရေးနဲ့ဆက်မြောင်းဝန်ကြီးဌာနကနေမြန်မာနိုင်ငံတစ်ခုလုံးကရေပူလွှဲကရေကျော်နေကြောင်းကြေညာထားတဲ့ဆယ်တွေ58ခုရှိနေတယ်လို့ကြေညာထားပါတယ်။ပဲခူးတိုင်းဒေသကြီးတွင်းမှာ10-20ခုခန့်ရေပူလွှဲကနေရေကျော်နေပြီးသတိပေးချက်ပေါ်မှာတိုင်းဆိုရအနေနဲ့ကြိုတင်ပြင်ဆင်မှုသတိပေးချက်တွေလှုပ်ဆောင်နေပြီလို့ဗန္နာစီမံဝန်ကြီးဦးညွတ်ဆွေကပြောပါတယ
်။ဆယ်တွေအကုန်လုံးမှာကျွန်တော်တို့သက်ဆိုင်ရာဝန်ထမ်းတွေနဲ့ဒီတော့အချို့ရမှုတွေနဲ့ပေါင်းဝင်ကျင်မှာအကုန်လုံးကျွန်တော်တို့သတိပေးတာလုပ်ထားပြီးနောက်တစ်ခါဒီအခြေအနေရလည်းပဲဆက်တင်မှာရောက်တဲ့အခါကျတော့မိုးရေချင်ကတဖြည်းဖြည်းနဲ့ယော့သွားပါလေ။ဆယ်ရီလောလောဆယ်အခြေအနေမှာဘာမှတိတ်ပြီးအာဏာမရှိနိုင်ဘူးလို့ပြန်ပြောတယ်လေ
။ရေပူလွှဲကရေကျော်နေကြောင်းကြေညာထားတဲ့ဆယ်တွေဟာနေပြည်တော်ရေလောင်းသမားနှစ်ခု၊ကရင်ပြည်နယ်မှာတစ်ခု၊ချင်းပြည်နယ်မှာနှစ်ခု၊စကိုင်းတိုင်းမှာ၄ခု၊ပဲခူးတိုင်းမှာ20ခု၊မကွေးတိုင်းမှာ10ခု၊မွန်ပြည်နယ်မှာ1ခု၊ရခိုင်ပြည်နယ်မှာ10ခု၊ရန်ကုန်တိုင်းမှာ9ခု၊ရှမ်းပြည်နယ်မှာ1ခုနဲ့အေရဝတီတိုင်းမှာ3ခုလို့ဖြစ်ပါတယ်။ရေပူလွှဲကရေကျော်နေကြောင်းကြေညာထားတဲ့ဆယ်တွေအောက်မှာနေထိုင်တဲ့သူတွေအနေနဲ့သတိထားနေထိုင်ဖို့လေလေယာစိုက်ပျိုးရေးနဲ့ဆက်မြောင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာအောင်သူကလည်းသတိပေးပြောဆိုထားပါတယ်ခင်ဗျာ
။နိုင်ငံရေးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာအမျိုးသားအမျိုးသမီးအချိုးအစားမမျှတမှုကြောင့်အိန္ဒိယနိုင်ငံတွေကအမျိုးသမီးတွေကိုတရုတ်နိုင်ငံသားတွေနဲ့လက်ထပ်ပေးရေးလူကုန်ကူးရောင်းစားခံနေကြရပါတယ်။ပြည်တွင်းစစ်ဆက်ဖြစ်နေတဲ့တရုတ်နယ်စပ်ကချင်ပြည်နယ်တွေကအမျိုးသမီးတွေဟာလည်းရောင်းစားခံနေရတာပါ။ရောင်းစားခံရပြီးနောက်လွတ်မြောက်လာခဲ့သူကချင်ပြည်နယ်ကအမျိုးသမီးတဦးကို AB သတင်းဌာနကတွေ့ဆုံမေးမြန်းထားတာကိုမတ်သိန်ကီထိုင်ပြောပြမှာဖြစ်ပါတယ်
။အသက်19နှစ်အရွယ်မှာမြန်မာဘက်ကနေတရုတ်ဘက်ကိုသွားဖို့ဆွဲဆောင်စီရင်ခံခဲ့ရပြီးတဲ့နောက်ဆေးခတ်ခံရပြီးဇနီးမယားအဖြစ်ရောင်းစားခံခဲ့ရတယ်လို့မရစ်လူကကချင်ဘာသာစကားနဲ့ပြောပါတယ်။6နှစ်ကြာရုပ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာမ မတော်မတရားပြုကျင့်ခံရပြီးနောက်မှာတော့တားဖြစ်သူကိုထပြီးထွက်ပြေးဖို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရတာပါမရစ်လူဆိုရာကတော့သူ့ရဲ့နာမည်ရင်းမဟုတ်ပါဘူးသူကတရုတ်ပြည်ကနေထွက်ပြေးလာပြီးကချင်းပြည်နယ်ကဒုက္ခသည်စက္ကန့်မှာဒီကနေ့ခိုးလုံနေတာပါတရုတ်ပြည်မှာလောက်ရမယ်ဆိုလို့သူမကကချင်းပြည်နယ်ကနေတရုတ်ပြည်ကိုသွားခဲ့တာပါဒါပေမဲ့ကားနဲ့ခဏလောက်မောင်းလာပြီးတော့အဲ့ဒီလူတွေကထမင်းစားဖို့ဆိုပြီးတော့ခဏနားခဲ့ကြပါတယ်ဒါပေမဲ့အဲ့ဒါကလိန်ခဲ့တာလို့ရောင်းစာခံခဲ့ရတယ်လို့ပြောဆိုရဲမရစ်လူကကချင်ဘာသာစကားနဲ့အခုလို့ပြောပါတယ
်ရဖြခုဆဲဝေရှာဤခုဆဲဝေရှာကော
ခေါဆွဲစားပြီးတော့တခုခုမှားနေပြီဆိုတာကျွန်မသိလိုက်ပါတယ်ဘယ်မှာရောက်နေမှန်းလည်းမသိပါဘူးသူတို့ကကျွန်မကိုလူတစ်ယောက်ကိုလွှဲပေးပါတယ်အဲ့လည်းလက်ပတ်ကြည့်တော့မှကျွန်မတရုတ်ပြည်ရဲ့ကိုရောက်နေတာပ
ါဟီနန်ခရိုင်ကဂူချန်ရွာကိုသူမကိုခေါ်သွားကြတာပါအဲ့ဒီမှာစိတ်မနှံ့တဲ့တရုတ်အမျိုးသားတဦးရဲ့ဇနီးမယားအဖြစ်6နှစ်ကြာနှိပ်စက်ခံခဲ့ရတယ်လို့သူမကပြောပါတယ်။အဲ့ဒီအချိန်တုန်းကသူမက18နှစ်ပဲရှိပါသေးတယ်။သူမပြောပြသမျှတဲ့ကတုံလှုပ်ဖွယ်အကောင်းဆုံးအချက်ကတော့သူမနေရတဲ့အိမ်မှာခင်ပွန်းတော်ထရသူရဲ့ဖအေးဖြစ်သူကအချိန်ငယ်မရင်းကျင်ပြီးကလေးရခဲ့တယ်ဆိုတဲ့အချက်ပါ။ရောင်စားခံခဲ့ရတယ်လို့ပြောဆိုထားတဲ့မရစ်လူးကသူမရဲ့အတွေ့အကြုံကိုအခုလို့ပြောပြပါတယ်။
တင်ငါဒုံတမ်ချန်နီတဲ့လူခုံစုပန်တဲ့ရှာကိုချက်စီစီ
မိသားစုနဲ့ဘရောမပြန်မတွေ့ရပဲနဲ့အိမ်မှာပဲတည်သွားရလိမ့်မယ်လို့ကျမထင်ခဲ့မိတယ်ဘရောမလည်းလွတ်တော်မယ်မဟုတ်ဘူးလို့ထင်ခဲ့ပါတယ
်တရုတ်နိုင်ငံမှာရောင်းစားခံရသူအစီအတွက်ကပြီးခဲ့တဲ့နှစ်အတွင်းတိုးလာတယ်လို့ကချင်အမျိုးသမီးအဖွဲ့ကလည်းအခုလို့ပြောပါတယ
်အာဆာကောဆာဆန်နာဆာဆန်နာ
ဒီနှစ်ထက်ဒီနှစ်ပြဿနာပိုကြီးလာတယ်လေကျမတို့ရဲ့အချက်လက်တွေအရာကိန်းနန်းတွေကတိုးလာတာပေါ့ပြည်ရင်းစစ်ဖြစ်နေသည်များတော့ပို့ပြီးစိုးလာဖို့ပဲရှိတာပေါ့ရှင်
။ရောင်းစားခံခဲ့ရတဲ့ဆိုရဲမရစ်လူကတော့ဖုံးအဟောင်းတစ်လုံးကိုတွေ့လိုက်ရတာကြောင့်လွတ်မြောက်ရေးလမ်းစာပေါ်လာတာလို့ပြောပါတယ်။တွေ့သည်များဖုံးနံပါတ်တွေကိုခေါ်ဒီနောက်မှာတော့ကချင်စကားပြောတဲ့အမျိုးသမီးတဦးနဲ့တွေ့ခဲ့ပြီးအဲ့ဒီအမျိုးသမီးက"သူမရဲ့မိသားစုကိုရှာပေးခဲ့တယ်"လို့ပြောပါတယ်။အဲ့ဒီနောက်မှာတော့မိဘတွေနဲ့အဆက်အသွယ်ရခဲ့တာပါ။သူတို့ကအကူအညီပေးရအဖွဲ့ကိုအကူအညီတောင်းခဲ့ပြီးတရုတ်ရဲကိုလည်းတိုင်ခဲ့ပါတယ်။ဒါပေမဲ့ဘာမှအကူအညီမရခဲ့ဘူးလို့မရစ်လူးကပြောပါတယ်။နောက်ဆုံးတော့ပြီးခဲ့တဲ့နှစ်မေလအတွင်းတညမှာကားတစ်စင်းကသူမကိုတိတ်တဆိတ်လာခေါ်ထုတ်ခဲ့ပါတယ်။အကူအညီပေးရအဖွဲ့ကသူတို့အစီအစဉ်နဲ့သူတို့ကဲထုတ်ခဲ့တာပါ။သူမလွတ်မြောက်လာခဲ့ပြီမဲ့လည်းတားကိုချန်ထားခဲ့ရတဲ့အတွက်ဖြေစေမရဖြစ်နေသူပါ။ကလေးကိုခေါ်လာရင်တရုတ်မိသားစုကသူမကိုလိုက်ရှာမှာကြောက်လို့ထားခဲ့ရတာလို့ပြောပါတယ်
။ငယ်ယူမဝါနာရီလမ်ကိုငယ်ကကြဝါ
နှိမ့်ဆက်တာတွေကိုဆက်ပြီးတော့မခံနိုင်တော့ကျွန်မထွက်ပြေးဖို့ဆုံးဖြတ်ခဲ့။တားလီမျက်နှာကိုကြည့်ပြီးတော့သူ့ကိုထားခဲ့ရမှာကြောင့်ကျွန်မငိုခဲ့ရပါတယ်။
AP သတင်းအဖွဲ့ကတရုတ်နိုင်ငံကရွာကိုသွားပြီးမရစ်ဘလူးပြောတဲ့မိသားစုထံကိုသွားပြီးမေးကြပါတယ်။အဲ့ဒီတရုတ်မိသားစုကအဖေဖြစ်သူနဲ့အမေဖြစ်သူကသူမကိုမနေခြင်းမဲ့အိမ်မှာခေါ်ထားခဲ့တယ်ဆိုတာကိုညှင်းပါတယ်လူကုံကူးသူတွေစီကဝဲခဲ့တာမဟုတ်တလို့ရိုက်လဲမရိုက်ဘူးလို့ပြောပါတယ်မိသားစုတွေကဖအေးဖြစ်သူကတော့မရစ်လူးကိုမရိမ့်မကျင့်ဘူးလို့လည်းပြောပါတယ်ဒါပေမဲ့ကချင်းပြည်နယ်တဲကနေမိုင်မောင်းထောင်ချီဝေးတဲ့ရွာကိုမရစ်လူဘလို့ရောက်လာတယ်လဲနောက်ကရင်မာတန်ကျိုးနဲ့ခြိထားရတဲ့အမျိုးသားကိုဘလို့များလက်ထက်ခဲ့တယ်လဲဆိုတာကိုတော့မိသားစုကမဖြေပါဘူးမရစ်လူရဲ့သားဖြစ်သူကတော့ကြမ်းကြမ်းမာမာရှိနေပုံမှာသူမကတော့လွတ်လာတာတနစ်ချော်ပြီးဖြစ်ပေမဲ့အခုအချိန်ထိသားဖြစ်သူကိုပဲတစ်ချိန်လုံးတွေးနေမိတယ်လို့ပြောဆိုပါတယ်ရှင
်မြန်မာနိုင်ငံအမျိုးသမီးတွေလူကုန်ကူးခံရပြီးတရုတ်နိုင်ငံထဲမှာအယောင်စားခံနေရကြောင်း AV သတင်းတပုတ်ကိုမတ်သိန်ကြီးတိုက်ပြောပြခဲ့တာဖြစ်ပါတယ်လာမယ့်စနေည VO ရဲ့ဓာတ်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမှာပါလဲ
ရှင်များရှင်ရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးရဲ့ကိုကျော်စိုးတို့ကိုတရားရုံးကထောင်ထံအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းပြည်ပမှာအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်။နိုင်ငံတော်လှုပ်ဝက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့သတင်းတော်တွေကိုထောင်ချလိုက်တာဟာမြန်မာနိုင်ငံရဲ့တရားရေးမဏ္ဍိုင်မှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့တိုင်းပြည်မှာတရားစီရင်အတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတရက်ဖြစ်ခဲ့ပါသလားဆိုတာတွေကိုတော့ View ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ View ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေနေ့ view ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာဆွေးနွေးလို့တဲ့ဆိုရင်တော့မိမိတို့ရဲ့ဖုန်းနံပါတ်ကိုအမြန်ပေးပို့ကြဖို့ကိုလည်းမမေ့ကြပါနဲ့ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါတယ်နိုဝင်ဘာလမှာကျင်းပမဲ့လွတ်တော်ဂျားကာလာရွေးကောက်ပွဲမှာအမေရိကန်တွေဟာမဲယုံနေစီသွားကိုယ်ကြိုက်နှစ်သက်ရာကိုယ်စလေလောင်းတွေကိုမဲပေးရွေးချယ်ကြမှာဖြစ်ပါတယ်အဲ့ဒီအချိန်ဟာမကြာခဏအငင်းပွားစရာဖြစ်နေတဲ့သမ္မတဒိုနယ်ထရန့်ရဲ့ဆောင်ရွက်ချက်တွေကိုထိန်းညှိနိုင်မဲ့ရွေးကောက်ပွဲလည်းဖြစ်လာနိုင်ပါတယ်အခုအခါမှာအထက်နဲ့အောက်လွှတ်တော်နှစ်ရာစလုံးကိုထိန်းချုပ်ထားတဲ့ Republican တွေရဲ့အနေအထားဟာနိုဝင်ဘာလထဲမှာပြောင်းလဲသွားနိုင်ပြီးဒီရွေးကောက်ပွဲရလဒ်ဟာကြံရှိနေသေးတဲ့သမ္မတသက်တမ်းနှစ်နှစ်အတွင်းဆောင်ရွက်ရမယ့် Trump ရဲ့အစီအစဉ်တွေအပေါ်အကြီးအကျယ်တက်ရောက်လာနိုင်ပါတယ် VOA သတင်းတော့ဂျင်မလုံးပေးပို့တဲ့သတင်းလွှာကိုကုအောင်ကတင်ပြပါမယ
် Please welcome the President of the United States.Donald J. Trump
လာမယ့်နိုဝင်ဘာမှာကျင်းပမယ့်ဂျာကာလာလွှတ်တော်ရွေးကောက်ပွဲတွေဟာသမ္မတရဲ့ဆောင်ရွက်ချက်တွေအပေါ်တည်ရောက်မှုရှိလာနိုင်တာကြောင့်သမ္မတဒေါ်နယ်ထရမ့်မှာလူမှုနဲ့တွေ့ဆုံပွဲတွေကျင်းပပြီးတော့အကြီးအကျယ်စည်းရုံးနေပါတယ
်။ Republicans in Congress
Congress လွှတ်တော်မှာ Republican တွေလိုအပ်ပါတယ်။ဒီကနေ့ Democrat Party ဟာလက်ဝဲမုန်းတရေသမားတွေစိတ်ဆိုးဒေါသထွက်နေကြတဲ့သူတွေအတွင်းစည်းတွေကနေပြီးတော့အစိုးရကိုကြောက်တွန်းမှုကြံစနေသူတွေအခြေခံနေတဲ့ငွေရှင်ကြေးရှင်တွေနဲ့သတင်းမီဒီယာတွေရဲ့လိုသလိုအသုံးချစေခိုင်းမှုကိုခံရပါတယ
်။ Trump ကတော့နိုဝင်ဘာရွေးကောက်ပွဲအတွက်ကြောက်မီးသွေးမိုင်းလုံသား Kevin Abbott လို့ထောက်ခံသူတွေကိုအလိုရှိနေတာ
ပါ။ I believe the way Trump believes.
Trump ယုံကြည်တဲ့အတိုင်းကျွန်တော်လည်းယုံပါတယ်။တကယ်လို့သာသူ့အလုပ်တွေကိုအနှောက်အယှက်မပေးကြဘူးဆိုရင်သူဟာစွန့်စွန့်တမန်ဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ်။လှုပ်လဲလှုပ်ပြခဲ့ပြီးပါပြီ
။ဒါပေမဲ့လည်းအခွန်ပြုပြင်ပြောင်းလဲရေးနဲ့နေကြတဲ့တိုင်းကာရန်ရေးလို့ Trump ရဲ့အစီအစဉ်တွေကိုတားဆီးဖို့အရေးနိုဝင်ဘာရွေးကောက်ပွဲအတွင်းလွှတ်တော်မှာအနိုင်ရအောင်ကြိုးပမ်းဖို့ဒီမိုကရက်တစ်ကတန်ရေးထံချထားတာပါ။အဲ့ဒီထဲမှာအထက်လွှတ်တော်အမတ် Bernie Sanders လည်းပါဝင်ပါတယ်
။ People are standing up. They are fighting.
တို့ရတူတူကရက်တီတိုက်ပွဲဝင်ကြပြီးနိုင်ငံရေးစီးပွားရေးစတာတွေကိုလည်းပြောင်းလဲပြစ်ကြပါလိမ့်မယ်
။ဒီမိုကရက်တစ်အနေနဲ့အခြေအနေကောင်းနိုင်ကြောင်းသုံးသက်သူတချို့ကထောက်ပြပါတယ်။ George Washington တက္ကသိုလ်ကနိုင်ငံရေးသူတွေတီ Lara Brown က
When you look at the overall landscape what you do see is a very typical
အနေအထားတစ်ခုလုံးခြုံကြည့်မယ်ဆိုရင်ဂျာကာလာယူကောက်ပွဲရဲ့သဘောတဘာဝအတိုင်းသမ္မတရဲ့ပါတီဟာတိတ်အခြေအနေမကောင်းတာကိုတွေ့ရမှာပါပြောရမယ်ဆိုရင်တော့ဂျာကာလာယူကောက်ပွဲဟာသမ္မတရဲ့လုတ်ပိုင်권ကိုဟန်ချက်ထိန်းညှိမှုအဖြစ်လူတွေကမြင်ကြတာပ
ါတကယ်လို့အထက်နဲ့အောက်လွှတ်တော်ယူကောက်ပွဲမှာဒီမိုကရက်တွေသာအနိုင်ရမယ်ဆိုရင်တော့ Trump အနေနဲ့အခက်အခဲတွေရင်ဆိုင်ရနိုင်ကြောင်းအခက်အခဲတွေကထောက်ပြပါတယ် Brookings Institution ကBill Gelston က
No more Republican only legislation.
Republican တွေသဘောကျတဲ့ဥပဒေတွေကြီးပြဋ္ဌာန်းလို့မရတော့ပါဘူး။ဒုတိယအနေနဲ့ကတော့ Congress လွှတ်တော်ရဲ့အဓိကတာဝန်တွေကတစ်ခုဖြစ်တဲ့ကြီးကြပ်ထိန်းချုပ်မှုကိုလုပ်ပါလိမ့်မယ်
။ဂျာကာလာလွှတ်တော်ရွေးကောက်ပွဲကိုလူထုဆန္ဒသဘောထားကောက်ခံပွဲအဖြစ်လည်းမြင်ကြပါရတယ်။အဲ့ဒီထက်မှသမ္မတအကြံပေးဟောင်း Steve Bannon လည်းပါဝင်ပါရတယ
်။ This is an up or down vote. It couldn't be clearer.
ရှုံးနိုင်မဲပေးကြတာပါ။အဲ့ဒါထက်ရှင်းတာမရှိပါဘူး။တကယ်လို့လွှတ်တော်မှာအများစုအနိုင်ရရင်တော့သမ္မတထရမ့်ရဲ့အစီအစဉ်တွေဆက်အကောင့်ထဲဖော်နိုင်မှာပါရှုံးရင်တော့နန်စီပလိုစီကသမ္မတအစီအစဉ်တွေအားလုံးရက်သွားအောင်လုပ်ပါလိမ့်မယ
်ပါတီနှစ်ရက်လုံးအတွက်နိုဝင်ဘာရွေးကောက်ပွဲမှာအဓိကစည်းရုံးပြောဆိုရမယ့်အချက်ကတော့ထရမ့်နဲ့ပတ်သက်တာပဲဖြစ်တယ်လို့ဆိုပါတယ် Gallup စတန်ကောက်ယူရေးအဖွဲ့က Frank Newport က
I think Republicans will actually bring him up.
Republican တွေကသူ့ကိုဝိုင်းတင်ပေးကြမယ်လို့ထင်ပါတယ် Democrat တွေအနိုင်ရမယ်ဆိုရင် Trump ကိုအရေးယူဖို့လှုပ်လာနိုင်တာကြောင့်သူတို့ကိုပဲမဲပေးကြပါလို့ပြောမှဖြစ်ပြီးဒီမိုကရက်တွေကတော့သူတို့ကိုမဲပေးမှသာထရမ့်ရဲ့မူဝါဒတွေကိုစန့်ကျင်နိုင်မှာဖြစ်တယ်လို့ပြောကြမှာပါဆိုတော့ဒီရွေးကောက်ပွဲမှာသူကအခရာကြပါတယ
် Republican တွေအနေနဲ့အထက်လွှတ်တော်ကိုပုတ်ကာတီကာနဲ့ထိန်းထားနိုင်တဲ့အနေအထားမျိုးမှာပဲဒီမိုကရက်တွေကလည်းအောက်လွှတ်တော်နေရာအများစုကိုရလိမ့်မယ်လို့မျှော်လင့်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA ရဲ့ဒီကြာသပတေးနေ့ညဘက်အစီအစဉ်ကိုည10:00အထိလိုင်းနိုမီတာ25 kHz 15953ညလိုင်းနိုမီတာ32 kHz 11803ညလိုင်းနိုမီတာ58 kHz 9335ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥောင်ခင်ရဲ့မြမာအေးသုံးသက်ချက်တင်ဆက်မဲ့ပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
နိုင်ငံတော်ကစောနှံပုံကံမှုမဟုတ်ဘူးဆိုတာကို NRPC ဥက္ကဋ္ဌအပါဝင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြီးတော့နိုင်ငံတော်သမ္မတကြီးပြီးတော့
တိုင်းသားကြီးယာရီနဲ့ပတ်သက်ပြီးစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာမှာနောက်ပိုင်းနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့စီဂျူယောဂနဲ့ပတ်သက်ပြီးတည်ဆုံရမှုကာကွယ်ရေးအပိုင်းတစ်ကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာစီဂျူနဲ့ပတ်သက်တဲ့ယောဂါတွေဖြစ်နှုံတည်နှုံများနေတဲ့အဓိကအကြောင်းရင်းတွေထဲမှာကျမ်းမာရေးနဲ့မညီညွတ်တဲ့အစာစာအစာများနေတာကြောင့်ဖြစ်တယ်လို့စီဂျူအထူးကုတွေကသတိပေးနေပါတယ်။ဘယ်လိုကြောင့်ကျမ်းမာရေးနဲ့မညီညွတ်တဲ့အစာအစာတွေကိုအစာများနေရပါတယ်ဘယ်လိုကာကွယ်သင့်ပါတယ်ဒီအကြောင်းမြန်မာနိုင်ငံစီဂျိုသွေးဂျိုယောဂအသင်းဥက္ကဋ္ဌစီဂျိုအထူးကူဆရာဝန်ကြီးနဲ့ဂုံနူးဆောင်ပါမောက္ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ
်โอเคစီဂျိုသွေးဂျိုအထူးကူဆရာဝန်ကြီးနဲ့ဂုံနူးဆောင်ပါမောက္ခဒေါက်တာဦးတင့်ဆွေလက်ခင်ဗျာကျွန်တော်တို့ဒီစီဂျိုယောဂကြောင့်သေဆုံးမှုတွေများလာတဲ့အနေအထားကိုပြီးခဲ့တဲ့တစ်ပတ်ကကျွန်တော်တို့ဆွေးနွေးခဲ့ပြီးမှဒီတစ်ခေါက်မှာတော့ဆရာကြီးဒီစီဂျိုယောဂကြောင့်သေဆုံးရနှုံလျှော့ချရေးကာကွယ်ရွတ်တက်ပေါ်ဆရာနော်ဒီအစားအသောက်ပိုင်းဆိုင်ရာအဓိကပြောမှာဖြစ်ပါတယ်ဆရာကြီးအဲ့တော့ဒီလျှော့ချရေးအတွက်အစားအသောက်နဲ့ပတ်သက်ပြီးတော့ဆရှင်းပြပေးပါလား
ဒီအစားအသောက်မှုနဲ့ပတ်သက်လို့ကျွန်တော်ဘယ်ဟာတွေလိုလဲဆိုရင် healthy diet ကိုကျွန်တော်စားနိုင်အောင်လုပ်ဖို့လိုတယ် healthy diet မှာအဓိကပါလို့ဆို fruit and vegetable consumption တွေပေါ့
ဟုတ်ကဲ့အင်းနဲ့ပတ်သက်ပြီးတော့ဒီက
ဟင်းဒီဟင်းတို့ဒီနဲ့တတိယဝလံစားသုံးမှုကအများဆုံး5 serving per day ပေါ့ဒါတွေကငါးကပြင်စားရမယ်ဆိုကျွန်တော်အများဆုံး vegetables 3 serving ဆိုတာတော့3ကစားပေါ့3ကပြင်ပေါ့နောက် fruit အများဆုံးနှစ်ခါပြင်တော့ကျွန်တော်စားရမယ်လို့ဒါကဘာရဲ့ recommendation ပေါ့ကျွန်တော်ရှိမှာအဲ့ဒါကိုစားသုံးနေသူကဘယ်လောက်ရှိလဲဆို55ရာခိုင်နှုန်းရှိလို့
ဟာတော်တော်နေတာပါ
55ရာခိုင်နှုန်းကျော်က85ရာခိုင်နှုန်းကျော်ကအဲ့ဒီကျွန်တော်ပြောတဲ့ recommendation ပြည်ပြီးအောင်စားကောင်းမလဲမသိဘူးစားကောင်းမသိလို့ဒီနေ့စားနေစားတာဖြစ်လို့အကျင့်ရှိလို့မစားကြဘူ
းအဲ့တော့ပညာပေးမှုတွေအများကြီးလုပ်ဖို့လိုတော့ဆရာနော
်အဲ့မှာကျွန်တော်ကဒီအရေကိုပညာပေးုံပြင်မင်းမလုပ်တော့ဘူးပညာပေးတဲ့ဆိုတာကျွန်တော်ပြောတာပဲရှိတယ်ပညာပေးပြီးတော့ပြောလိုက်တဲ့သူကတိတော့စားသုံးနေပါတယ်လို့ပြောဆိုသူတို့စားသုံးလို့ရအောင်လို့ကျွန်တော်က enabling environment not conducive environment သူတို့လိုက်နိုင်ကြလောက်ကောင်း
လက်လက်မရပါဘူးဆရာနော
်အခြေအနေအခြေအနေပတ်ဝန်းကျင်ဖြစ်အောင်လို့ကျွန်တော်လုပ်ပြီးလို့တယ်ဒါနိုင်ငံတော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလုပ်ရမှာပေါ့အဲ့တော့ fruit and vegetable တွေမှာကောင်းတော့ကျွန်တော်တို့တတ်နေတာပါရှိတယ်ဆိုတော့အစီငါပြဝစီပေါ့ပြဝစီ saturated fat တွေကကျွန်တော်ကအခန်းပုံကြီးမှာထားလိုက်လို့ရှိရင်ခဲသွားတဲ့ကြီးပေါ့တိရစ္ဆာန်ရရတဲ့အစီတွေနဲ့ဘုံညာတီးရတော့ဆောင်းကြီးဟု
တ်ကဲ
့ unsaturated fat တွေကမပြဝတဲ့စီရတော့အကောင်းဆုံးတော့ olive wine ပေါ့ tamarind ပေါ့တယ်လို့ဒီကြတော့ကျွန်တော်ဘဝညာကိုစတိမတ်ပညာမှာတော့မလို့ရတဲ့ကြီးကြီးတဲ့ပုံမှန်ကဒီရကျေပြတ်တိတ်ချာချာတယ်မရှိတက်နေလူစမ်းစားတော့ပဲဒါလက်တစုချလိုက်ပဲဒါပေမဲ့အဓိကပဲစီနန်းစီနန်းဒီကြစီပေါ့ဒါတွေကိုစားနေဖို့ကျွန်တော်ကမစိုးဘူးပေါ့နော်ဒါပေမဲ့ပြဿနာကကျွန်တော်မချတဲ့ခင်ကပဲဘဝညာရှိတဲ့စားသုံးကြည့်ရင်ကျွန်တော်အခု data တွေကောက်ပြီးတော့သူ့ရဲ့ quality နဲ့သူ့ရဲ့ CP ကို data တွေကျွန်တော်ကအကုန် analysis လုပ်ပြီးစမ်းသပ်ကြည့်ကျွန်တော်ပြပါရေးနေတာပေါ့ဒီဘာသာ publish မှာဝါဒီတော့ညာတယ်ကျွန်တော်ရဲ့တကယ်ကိုအဆင်ပြောရမယ်ဆိုရင်စားသုံးတဲ့စီဒီဘုံမှန်ရရတဲ့စီဒီရဲ့ more than 75%
95%ရခဲ့တယ်ကျွန်တော်ဆရာနော်
ရောထားတာကြီးပဲ
ဟုတ်ကဲ့
စီဒီကအကုန်ရောထားတာကြီးပဲပဲစီလို့ပြောလို့ပဲစီဆက်စီမရှိဘူးပဲစီကစောင်းကြီးရောတာနန်းစီလို့ပြောလို့နန်းစီကြီးနန်းစီကစောင်းကြီးရောတာလေတဲ့မလားအဲ့တော့အကုန်စောင်းစီကြီးရောနေတာစောင်းစီကပြေချ ထုတ်လုပ်တဲ့မီးစနစ်က high technology နဲ့ quality ကြီးကြီးထုတ်ခဲ့လို့ဆိုရင်သူရှိရနေပြီးတော့90ရာခိုင်နှုန်းလောက်ကဆိုတော့ unsaturated prep ပေါ့အကောင်းတဲ့စီရရနေတယ်ပေါ့အဲထုတ်လုပ်မီးစနစ်ကမဟုတ်တဲ့အခါကျတော့ကျွန်တော်ရတဲ့စီရပါဖြစ်နေဆိုတော့ low quality စီရကြီးဖြစ်နေတယ်နိုင်ငံတော်ကနိုင်ငံသားတွေပဲသင်တဲ့စီရလည်း low quality ပဲကျွန်တော်စက်ပြချက်တဲ့အဆင့်လောက်ပဲရှိတယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်အဲ့ဒီစီရီနဲ့ရောလိုက်တဲ့အခါကျတော့သူနဲ့ရောလိုက်တဲ့စီရီအားလုံးကလည်းဒီမှာ University of Body and Security ပေါ့အဲ့ဒါကြီးကတော့ Security ဆီတက်ပြေပုံပေါ့
မကောင်းတဲ့စီရီဖြစ်ကုန်တော့ဆရာဟုတ်ကဲ
့မကောင်းတဲ့ဟာဖြစ်ကုန်တော့သူကကျွန်တော်ဒီစီရီသားပြီး Adverse Resources ကိုခေါ်တယ်ကျွန်တော်သူကြော်ရခြင်းပြီးတော့ဖြစ်တဲ့ယောဂါတွေပေါ့ကျွန်တော်သူကြော်ခြင်းနဲ့ဥနာသူကြော်ခြင်းနဲ့ဒူဒီတာတွေပဲမှာပဲအဲ့ဒါဘဝကြီးမှာကျွန်တော်ကဆွာဖြစ်တယ်ဆိုတော့ဒူဒီတာနဲ့ပဲပြညာနေအဲ့ဒါကျွန်တော်ဆိုတော့သူကမျိုးကုတီညောလောက်ထားတဲ့ Condition နဲ့ဆာဗီးယားသမားကြီးမှာကိုလက်စထရောရင်းများလာဘလတ်တောင်ရှိတယ်ဆိုရင်36တောင်900ရဲ့နည်းမှာကအဲ့ဒီကိုလက်စထရောရင်းကိုများနေတယ
်။
အဲ့ဒီမှာကျွန်တော်က Cabbage Group Analysis လုပ်ရတဲ့အခါမှာဗာတွေ့တယ်ဆိုအမျိုးသမီးရဲ့90ရာခိုင်နှုန်းတော်လောက်က Triglyceride လို့ပြောတဲ့မကောင်းတဲ့ဆီတွေများနေပြီးတော့ HDL လို့ပြောတဲ့ကောင်းတဲ့ဆီတွေများနေတယ်။ယောက်ျားကြီးရဲ့40ရာခိုင်နှုန်းတော်ကဆိုတော့ Triglyceride လို့ပြောတဲ့မဆီတွေများပြီးတော့HDL ကြီးရယ်ကောင်းတဲ့စီတွေ good cholesterol နဲ့ပြီးတော့ bad cholesterol နဲ့ညာကျက်နာပါလေဆိုတော့ကျွန်တော်ကအဲ့ဒါတကူပေါ့
ဟုတ်ကဲ့အဲ့တော့ဒီပြဿနာကိုဆရာကြီးဘယ်လို
အောင်လုပ်ပါမလဲ
ဟုတ်ကဲ
့ CO ရဖို့လိုမယ် C တတ်ဖို့လိုတယ်ငငတော့ဒါဘူဝရချပြီးတော့ပေါ်စီချပြီးတော့ငငတော့လုံးမရအောင်ကျွန်တော်အောက်ကဒီလောက်နေမရအောင်ဒါမှကျော်ပေးဦးကြီးတနာသွင်းတယ်အမှဆက်ကြည့်လို့တယ်နီးစနစ်ဒီအပေါ်လိုစီရတယ်ကိုချလို့လို့ဒီစီလေးကြောင့်ပြင်းနေဆိုတော့ကျွန်တော်ရှိရလူကြီးတွေပြီးလို့လို့ဟု
တ်ကဲ့
ဒီစီလေးကြောင့်ကျွန်တော်ပြင်းနေအဲ့တော့ဒီစီလေးကိုမသွင်းဖို့เนาะဒီမှာရှိရတဲ့စီလေးကလူတို့ကိုမပြေစေနဲ့ယောဂမရစေနဲ့စီလေးဖြစ်ဖို့ quality မြင့်တဲ့စီလေးဖြစ်ဖို့ကျွန်တော်ကနိုင်ငံတော်ပေါ်စီချဖို့လုပ်နေမှာ
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဘယ်လိုအနေထားလဲရှိသေးလဲဆရာ
အများစားသူအများကြလို့လည်းကျွန်တော်တတိုင်းပြည်လုံးမှာစားသူကပုံမှန်ဒီနေ့ပြည့်တဲ့အများကြီးများတယ်ဆရာအဲ့အများစားသူကလည်းဒီကြောင်ကိုလောကမှာဒီရှိွာ9 gram လောက်ပဲစားနေလို့ပြောကြမှာဘာတူဒီစားသုံးနေတာ 10.5 to 11 gram လောက်ရှိနေ။အဲ့တော့ကို5 gram ရအောင် short ချဖို့ဆိုတာအစားအသောက်တွေထုတ်ပြည့်တဲ့အချိန်မှာဆိုတာငပိကချဖို့ဒီကြောင်ဒီဆိုပါတော့ငပိတွေဆိုပါတော့ငပိတွေထုတ်တဲ့အချိန်မှာစားရင်အများကြီးပုံထည့်လိုက်တယ်။ဘာလဲဆိုဝိတက်တော့ပတ်စံပူရအောင်။တကယ်တော့အစားကိုဘလောက်ပတ်စံမထည့်ရမလဲ။ငငရောမူဝါဒချပြီးတော့ policy နဲ့ချပြီးတော့ guideline တွေနဲ့ဥပဒေတွေ့ရမယ်။သူတွေဆိုရင်အဲ့ဥတွေကိုလုံနိုင်မှုတော့ဘိုင်လော်တွေကျွန်တော်လုပ်လို့မယ်ပြီးတော့မလုပ်တဲ့လူကိုကျွန်တော်ကအရေးယူဖို့ login function တွေကျွန်တော်လုပ်လို့မယ
်ကျွန်တော်
အဲ့တော့ဟိုတာဝန်ရှိဆုံးပေါ်ကနေစပြီးကျွန်တော်လုပ်လို့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရော
ကျွန်တော်ကမ္ဘာမှာစံစားသုံးတဲ့အတိုင်းကျွန်တော်ကြီးကစားတဲ့စံတွေကဘာဖြစ်နေလဲဆိုတော့ highly polished အရန်ကိုဖြူအောင်ဖြူအောင
်ချိန်ထားတာ
လုပ်တော့ကျွန်တော်ကြီးကအဲ့စံတွေချိန်ထားတာပေါ့စံဖြူကကျွန်တော်ကြီးကချက်ကြရတယ
်
စံဖြူအောင်ကြည့်လိုက်တော့စံကာထားတဲ့brand look ကိုလည်းအမိပါကမပါတော့ဘူ
းအ
ဲ့တော့ပါပြည့်တယ်ဆိုတော့စားတာလည်းများကြည့်တယ်စားတဲ့ဆံမှလည်း fiber တက်မပါတော့ calorie တက်လာများတော့ကြီးကြီးကျယ်ကျယ်ဖြစ်တယ်များလားပေါ့
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာ
ကျွန်တော်လုပ်မယ်ကျွန်တော်ဆံဒီကိုထုတ်တာမှာ policy ပြင်ပြီးတော့ quality comment တွေပြန်ထုတ်ဖို့တော့မယ်လူတို့ကိုသိအောင်ပြောရမယ်ပြီးတော့လူတို့ကလည်းအဲ့ဒါ like တာနိုင်အောင်စားသုံးနိုင်အောင်အချင်းချင်းဖန်တီးဖို့လို့မှဒါပြောနေငါတို့ကလုပ်ပြီးမှဒါပြန်ရမှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါအစိုးရအဆက်ဆက်ကပြဋ္ဌာန်းထားတဲ့တရားစီရင်ရေးစနစ်ကိုအမျိုးသမီးတွေကယုံကြည်မရှိကြတဲ့အတွက်ဒလီထုံးစံအရယုံကြည်ကိုးကွယ်တဲ့ဘာသာရေးအဖွဲ့အစည်းတွေကိုအားကိုးနေကြဖို့အကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ်
မျိုးသမီးအများစုဟာသူတို့ကြုံတွေ့နေရတဲ့ပြဿနာကိုသူတို့နဲ့အရင်အနည်းဆုံးအမျိုးနဲ့မိတ်ဆွေကိုအရင်ဆုံးအသိပေးလို့ရှိပါတယ်။ဒီအစ်စ်မှာမဖြေရှင်းနိုင်တဲ့အခါမှာယမီယပဘာသာရေးခေါင်းဆောင်အယတာအသင်းအဖွဲ့နဲ့ရက်ွက်အုပ်ချုပ်ရေးမှူးယုံစရာရီစီကိုတွားပါတယ်။အဲ့ဒီအစ်စ်တွေမှာဖြေရှင်းလို့မရတော့တဲ့အခါမှာမြို့နယ်အာဏာပိုင်အစ်စ်ကိုရောက်သွားပါတယ်။ဒါပေမဲ့ဒီအစ်စ်ကိုမရောက်တဲ့အမှုကများပါတယ်။ရက်ကနဲ့ကြေးရအုပ်ချုပ်ရေးမှုယုံကိုအမျိုးသမီးတွေအသုံးများပေမဲ့မိမိတို့ယုံကြည်ကိုးကွယ်တဲ့ဘာသာရေးအဖွဲ့အစည်းကိုလည်းအားကိုးလို့ရှိပါတယ်။ ဒါကြောင့်လက်ရှိပြဿနာကိုဖြေရှင်းဖို့မကြိုးစားဘဲဘဝဟောင်းကအကုသို့ကြောင့်အခုလိုဒုက္ခဖြစ်ရတာလို့အကြောင်းပြပြီးသီခန္ဓာမျိုးလည်းရှိပါသေး။ခရိယံဘာသာဝင်ကတော့ခွင့်လွတ်ခြင်းသီခန္ဓာစတဲ့ဘာသာရေးရာသဘောတရားနဲ့ပြဿနာကိုဖြေရှင်းဖို့ကြိုးစားကြတဲ့အကြောင်း Justice Based အဖွဲ့ရဲ့သုတေသနစာရမ်းမှာဖော်ပြထားပါသေး။အထူးသဖြင့်အိမ်တွင်းအကျဉ်းဖက်မှုတွေမှာဖြေရှင်းလို့မရတဲ့အခါယခင်ကမိမိဘဝပြုခဲ့တဲ့မကောင်းမှုအကျိုးကိုခံစားရတယ်လို့ယူဆပါတယ်။အစိုးရဌာနကိုမယုံမကြည်ဖြစ်လာတဲ့အတွက်ဘာသာတရားကိုအားကိုးကြတာဖြစ်ပါတယ်
။ကချင်ပြည်နယ်မှာဆိုရင်ဒလိထုံနှန်းအစင်လာရပြဿနာဖြေရှင်းတာကိုရောပုံမှန်ဥပဒေလမ်းကြောင်းအရဖြေရှင်းတာကိုပါလက်မခံနိုင်တဲ့အမျိုးသမီးတွေရှိပါတယ်။ငွေကုန်လူပန်းဖြစ်တဲ့ပြဿနာဖြေရှင်းနည်းကိုလက်မခံဘဲဖျားသခင်အလိုတော်အတိုင်းဖြစ်ချင်တာဖြစ်ပါစေလို့ဆူတောင်းကြတယ်လို့ကချင်ခရိယံအမျိုးသမီးတူကဆိုပါတယ်။ချင်းလူအဖွဲ့အစည်းမှလည်းခရိယံအမျိုးသမီးတွေဟာတရားရုံးကိုမသွားတော့ဘဲဘာသာရေးအရာဓာတ်ရိုက်တွေ့ဆုံပြီးစိတ်ဆက်ဆွေးနွေးပြဿနာဖြေရှင်းတဲ့နည်းကိုသုံးကြပါတယ်။ပြဿနာရှိတဲ့အမျိုးသမီးဟာဖျားရှိခိုးကြောင်းကိုအရင်သွားပြီးဓမ္မဆရာကိုတင်ပြပါတယ်။ဓမ္မဆရာဟာဖျားစာကိုကိုးကားပြီးပြဿနာဖြေရှင်းဖို့ကြိုးစားပါတယ်။ဖျားရှိကိုเจ้าမှာဖြည့်ရှင်းလို့မရတော့မှရက်ွက်အုတ်ချုပ်ရည်မှုယုံကိုသွားကြတာဖြစ်ပါတယ
်။ဒါကြောင့်မို့ခရိယံအဖွဲ့အစည်းမှာအမျိုးသမီးတွေခေါင်းဆောင်ပိုင်းမှာပါဝင်ဖို့လိုအပ်နေပြီလို့ချင်းအမျိုးသမီးတူကမြင်ပါတယ်။ဝန်ထမ်းလောကမှာအမျိုးသမီးကိုကွဲခြားဆက်ဆံတာရှိတယ်လို့ခရိယံအဖွဲ့အစည်းမှာလည်းရှိတယ်လို့ဆိုပါတယ်။ချင်းလူအဖွဲ့အစည်းမှာအမျိုးသမီးရဲ့အားသာချက်ကိုအတိအမှတ်မပြုဘူးလို့သူကယူဆပါတယ်။ဘက်ဆောင်ကလေလာသုံးသပ်ပြီးပြဿနာကိုချင်းကတ်တဲ့အမျိုးသမီးဟာစိတ်ဆက်ဆွေးနွေးတဲ့စွမ်းရည်ဖြစ်သူရှိပါတယ်။ဒါပေမဲ့ဒီအချက်ကိုဘုရားရှိခိုးကြောင်းကရောချင်းလူအဖွဲ့စည်းကရောအတိအမှတ်မပြုကြဘူးလို့ဆိုပါတယ်။ဒါကြောင့်မို့ချင်းနိုင်ငံရေးလောကနဲ့ချင်းခရိယံအဖွဲ့စည်းတွေမှာသင်ရှားတဲ့အမျိုးသမီးတယောက်မှမရှိတာဖြစ်ပါတယ်တဲ့
။ခရိယံအမျိုးသမီးတွေဟာပြဿနာအကျက်တဲနဲ့ရင်ဆိုင်ရပြီဆိုရင်ဓမ္မဆရာစီရင်ဖွင့်လေးရှိပါတယ်။ဒါပေမဲ့ဓမ္မဆရာဟာအမျိုးသားတွေဖြစ်နေတာမို့အမျိုးသမီးကိစ္စကိုနားမလည်ကြတာများပါတယ်။ဒါကြောင့်ခရိယံဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသမီးတွေခေါင်းဆောင်ပိုင်းကပါဝင်ဖို့လိုအပ်နေပြီလို့ကချင်နဲ့ရန်ကုန်ခရိယံအချို့ကယူဆပါတယ်။အမျိုးသမီးဓမ္မဆရာမှရှိရင်အမျိုးသမီးပြဿနာကိုဖြေရှင်းရတာပိုပြီးထိရောက်လိမ့်မယ်လို့ယုံကြည်ကြပါတယ်။ဆရာနာရှင်ခေတ်2003ခုနှစ်မှာတည်ထောင်တဲ့မြမအမျိုးသမီးရေးရအဖွဲ့ချုပ်ဆိုတာရှိပေမဲ့အယုံကြည်ရှိသူနဲတာကြောင့်2016ခုနှစ်မှာပြန်လည်ဖွဲ့စည်းခဲ့ပါတယ်။မတည်မှုဖြစ်ရင်ဓမ္မဆရာရက်ွက်အုပ်ချုပ်ရေးမှူးအမျိုးသမီးအတင်းအဖွဲ့ဆရာဝန်ရှေ့နေတရားရုံးစသဖြင့်အဆင့်ဆင့်သွားရတာကာယကံရှင်အဖို့ဒုက္ခရောက်လွန်းတဲ့အတွက်အောက်ခြေမှာဆေးဆက်ဆွေးနွေးဖြေရှင်းကြတာဖြစ်ပါတယ
်။မြမတရားစီရင်ရေးစနစ်ဟာငွေကုန်ကြေးကြာများပြီးအချင်းကြံ့ကြလွန်ပါတယ်မြန်မာစကားမတတ်တဲ့တိုင်းရင်းသားတိုင်းရင်းသူတွေအတွက်မသင့်တော်တဲ့နေရာဖြစ်ပါတယ်သက်ဆိုင်ရာအာဏာပိုင်တွေအဂတိလိုက်စားပြီးမတရားလုပ်မှကိုအမြဲတမ်းစိုးရင်ကြောက်လာနေရတဲ့စနစ်ဖြစ်ပါတယ်ဒါကြောင့်အမျိုးသမီးတွေအမှုဖြစ်ပြီးဆိုရင်တရားဥပဒေကြောင်းအရာလုံနေမဲ့အစားတလေထုံးစံလုံနည်းလုံထုံးအရာစစ်စစ်ဖြေရှင်းကြဖို့မြကြီးနားမော်လမြိုင်နဲ့ရန်ကုန်ကရှေ့နေတွေကအကြံပေးကြပါတယ်မဒိမှုဟာရောရေးပေးလိုက်ရုံနဲ့ဏီကုန်းချုပ်သွားတာမဟုတ်ပါဘူး။အမျိုးသမီးကိုနှိမ်ပြီးဆက်ဆံတဲ့ဓလေ့ကြောင့်ကာယကရှင်အမျိုးသမီးဟာနာမည်ပြက်သွားပြီးအတင်းအပြင်းအပြောခံရတဲ့ဘဝကိုရောက်သွားပါတယ်။ရောရေးပေးတဲ့အမျိုးသားဟာမဒိမှုကလွတ်မြောက်သွားပြီးမြင့်အမျိုးသမီးကတော့မကောင်းတဲ့အကျိုးဆက်ကိုဆက်လက်ရင်ဆိုင်နေရပါတယ်။ဒီအချိန်မှာဘာသာရေးသဘောတရားနဲ့သာစိတ်ဖြေရမလို့ဖြစ်နေပါတယ်။မဒိမှုဖြစ်ပြီးဆိုရင်ကျွလွန်သူကိုအပြစ်တင်လို့မရှိပဲကျွလွန်ခံရသူရဲ့ဝတ်စားဆင်ရမှုကြောင့်ဆိုတဲ့လွဲမတဲ့အယူအဆကြောင့်အမျိုးသမီးဘက်ကပိုပြီးနစ်နာရတာကိုဒေါက်တာမေဝင်းမြင့်ကမေးလကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာဆွေးနွေးတော်ပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်BNI ဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာဖြစ်ပါတယ
် အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မုံပြည်သက်ပါတီဟာ UNFC တပ်ပေါင်းစုကနေနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းအဖြစ်သာပါဝင်သွားမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်ထဲမှာတိုက်ပွဲကြောင့်စစ်ဘေးရှောင်လူထု 2,000 ကျော်ရှိနေတယ်ဆိုတာနဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးကျင်းပရေးပိတ်ပင်ခံနေရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်သက်ပါတီဟာညညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနေနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းအဖြစ်သာပါဝင်သွားမယ်လို့ပါတီဥက္ကဋ္ဌနိုင်ထောမွန်ကပြောကြားခဲ့ပါရယ်။မွန်ပြည်သက်ပါတီဟာမြန်မာအစိုးရနဲ့ NCA အပြည့်ရလက်မှတ်ရေးထိုးထားတာကြောင့်စာချုပ်ပါသဘောတူညီချက်အတိုင်းတာဝန်ခံရမှာဖြစ်တဲ့အတွက်မွန်ပြည်သက်ပါတီအနေနဲ့တပ်ပေါင်းစုနဲ့ချိတ်ဆက်ဆောင်ရွက်ရမှာချင့်ချိန်စရာတွေရှိလာလို့ UNFC ကနေနှုတ်ထွက်ရတာဖြစ်တယ်လို့ဥက္ကဋ္ဌနိုင်ထောမွန်ကပြောပါတယ်မွန်ပြည်သက်ပါတီဟာ UNFC အဖွဲ့အစည်းအတွင်းနှုတ်ထွက်ကြောင်းဗဟိုကော်မတီအစည်းအဝေးမှာဆုံးဖြတ်ခဲ့ပြီးဖြစ်တယ်လို့လာမယ့် UNFC အဖွဲ့ညီလာခံမှာအတည်ပြုဆုံးဖြတ်သွားမှာဖြစ်ပါတယ်မြန်မာအစိုးရနဲ့ NCA အပြည့်အဝလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ပိုင်းမှာတစ်ဆုတ်နေဆဲဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘရူမြို့နယ်ထဲမှာအခုနှစ်ပတ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်စစ်ဘေးရှောင်လူစု 2,000 ကျော်ရှိနေပြီလို့စစ်ဘေးရှောင်ကူညီရေးဖွဲ့ကပြောဆိုလိုက်ပါတယ်။ဒီစစ်ဘေးရှောင်တွေဟာစက်တင်ဘာလ4ရက်နေ့ကနမ်ဘရူမြို့နယ်မန်ဆန်မိုင်းမှုအုပ်စုမန်ဆန်မြောက်ကျောင်းနဲ့တီဘောမြို့ကဖုံးကျောင်းနှစ်ကျောင်းမှာခိုးလုံနေကြရတာဖြစ်ပါတယ်။စစ်ဘေးရှောင်တွေဟာနမ်ဘရူမြို့နယ်ပန်လုံအုပ်စုကရွာသားတွေဖြစ်ကြပြီးမြောက်ပိုင်းမဟာမိတ်သက်ဖွဲ့နဲ့ RCSSSC တို့ကြားတိုက်ပွဲကြောင့်စက်တင်ဘာလ3ပိုင်းမှာထပ်မံစစ်ဘေးရှောင်လာကြတာဖြစ်ကြောင်းဒီဘောမျိုးနဲ့စစ်ရှောင်ကူညီရေးဦးဆောင်သူကြားကောင်းပါတီတွင်မူဆိုင်းလောင်ဆိုင်ကပြောပါတယ်ဒီစစ်ဘေးရှောင်တွေထဲမှာနာမကျန်းသူမတန်ဆွမ်းသူတွေလည်းပါဝင်နေပြီးဒီဘောစစ်ရုံကိုပို့ဆောင်ထားရပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပစားခရိုင်အိုခီယာမြို့နယ်အတွင်းမှာရှိတဲ့ဘာလူးခါလီအမတ်တစ်ဒုက္ခတဲ့စခန်းမှာဒုက္ခတဲ့6ဦးကိုလူသစုကတပ်ဖြတ်ဖို့စူးစမ်းမှုတစ်ခုဖြစ်ပွားခဲ့ပါတယ်စက်တင်ဘာလ3ရက်နေ့ကဒုက္ခတဲ့စခန်းနောက်ဖက်တောင်ကြားတစ်ခုမှာဒုက္ခတဲ့3ဦးကိုလယ်ပင်ပြတ်ရှာတန်ရာနဲ့ရဲတပ်ဖွဲ့ကနေတွေ့ရှိခဲ့ပြီးနောက်ထပ်ဒုက္ခတဲ့3ဦးကိုတော့တနင်္လာနေ့ညနေပိုင်းကကော့တော့ပလောင်ဒုက္ခတဲ့စခန်းအနောက်ဖက်တောတစ်ခုမှာတန်ရာတွေနဲ့တွေ့ရှိခဲ့တယ်လို့တက်နက်နယူတည်င်းတဲ့ပုံမှာဖော်ပြထားပါတယ်အဲ့ဒီဒုက္ခတဲ့6ဦးကိုလူသစုကစခန်းနဲ့1ကီလိုမီတာခန့်ကွာဝေးတဲ့တောင်ကြားကိုခေါ်ဆောင်သွားပြီးအခုလိုတပ်ဖြတ်ဖို့စူးစမ်းခဲ့တာဖြစ်တယ်လို့ဒီကိစ္စမှာပါဝင်ပတ်သက်တဲ့သူတွေကိုလည်းရဲတပ်ဖွဲ့ကနေရှာဖွေနေပါတယ်ဒေတာအတွင်းမှာဒုက္ခတဲ့တွေရောက်ရှိလာပြီးနောက်လူသတ်မှု22မှုနဲ့မူရစေဝအပါအဝင်အခြားအမှုပေါင်း400နီးပါးဖြစ်ပွားခဲ့တယ်လို့လည်းတည်င်းမှာရေးသားထားပါတယ်
မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးရပါတီနဲ့မွန်မျိုးရကိုစားပြုပါတီတို့ပေါင်းစည်းထားတဲ့ပါတီအမည်တစ်ကိုမွန်ပါတီဆိုပြီးတော့အတည်ပြုရွေးချယ်သတ်မှတ်လိုက်ပြီးဖြစ်ပါတယ်။ပါတီအမည်တစ်ရွေးချယ်သတ်မှတ်ပြီးတဲ့အတွက်ပါတီအသစ်မိတ်ဆက်ဘွဲတရကိုစက်တင်ဘာလအတွင်းမှာကျင်းပသွားမှာဖြစ်ပြီးမွန်ပါတီတွေပေါင်းစည်းသွားပြီးဖြစ်ကြောင်းကိုမွန်ပြည်သူတရလုံးကိုတရားဝင်ကြေညာသွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။တစ်ဆက်တည်းမှာပဲပါတီတရားဝင်မှတ်ပုံတင်ရေးအတွက်ဆက်လက်ဆွေးနွေးသွားမယ်လို့လည်းပါတီခေါင်းဆောင်တွေကပြောပါတယ်။မွန်ပြည်သူလူထုတွေမွန်တန်ဃာတော်တွေလူလာနေတဲ့မွန်တပါတီတဲ့ဖြစ်ရေးဟာဖြစ်လာတော့မှာမို့ကြံရှိနေသေးတဲ့မွန်ရစုတွေဘာတီတဲ့ထဲပါဝင်လန်ဖို့အတွက်လည်းဆက်လက်ကြိုးပမ်းသွားမယ်လို့ဘာတီကောင်းဆောင်တွေကပြောပါတယ်
။တန်လွင်မြင့်ရင်မြင့်တက်မှုကြောင့်ကရင်ပြည်နယ်အတွင်းမှာရေကြီးရေရှာမှုတွေဆက်လက်ဖြစ်ပွားနေပါတယ်။ဗအံမြို့ပေါ်မှာရေဘေးရှောင်စခန်း၄ခုဖွင့်လှစ်ထားရဆဲဖြစ်တယ်လို့ဖာပွန်လိုင်းဘွယ်ကော့ကရိတ်မြို့နယ်တွေဘက်မှလည်းရေကြီးနေဆဲဖြစ်တယ်လို့ကရင်ပြည်နယ်သာတနာရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါရယ်တန်လွင်မြေရေမြင့်တက်လာပြီးရေကြီးရေရှာမှုကြောင့်စပားစိတ်ခင်းတွေပျက်စီးခဲ့တယ်လို့ကနေ့အထိပြန်လည်းမဆိုင်နိုင်သေးပါဘူးပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးမြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်ခုနှစ်ခုမှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပွားခဲ့ပါတယ်
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်တောင်စီမြို့မှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးမကျင်းပဖို့အစိုးရရဲ့ NRPC ကနေတားမြစ်ချက်ကြောင့်ကျင်းပဖို့အစီအစဉ်ကိုရပ်နားထားလိုက်ရပါတယ် CSSU ကနေကျင်းပမဲ့အစည်းအဝေးတိုင်းကိုနိုင်ငံတော်အစိုးရကရောစစ်တပ်ကပါလိုက်လံကန့်ကွက်တားမြစ်နေတဲ့အပေါ်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဘလို့တိုက်ရိုက်အကျိုးသက်ရောက်နေပါသလဲနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ
်စက်တင်ဘာလ3ရက်နေ့ကနေ4ရက်နေ့အထိ၂ရက်ကြာကျင်းပဖို့ပြင်ဆင်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးမကျင်းပဖို့အစိုးရရဲ့အမျိုးရပြန်လည်တင်မြက်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကနေပြီးခဲ့တဲ့28ရက်နေ့ကဖုန်းနဲ့အကြောင်းကြားလာတယ်လို့ CSSU အလက်ကျဥက္ကရာဆိုင်အိုက်ပေါကရှမ်းစကားနဲ့ပြောပါတယ်
မနေ့ကစဖုံးမရယ်အမ်ပန်ဟေးဒွါ CSSU 9နဲ့ဝ
အစီအဝေးကျင်းပဖို့အကုန်ပြင်ဆင်ထားပြီးပြီ။ဘာကြောင့်ပေးမလို့လဲဆိုတာတော့မပြောဘူး။လောလောဆယ်ဖုံးဆက်အကြောင်းကြားလာတာ။ဇာတော့နောက်မှပို့လာမယ်လို့ပဲပြောထားတယ
်။အမျိုးသားပြန်တဲ့တင်မြက်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဥက္ကဋ္ဌတာဝန်ယူထားတာပါ။ရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးကိုဟန့်တားတာဟာတိုင်းနာစည်းလုံးညီညွတ်ရေးကိုပြက်ပြားစေတဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့ဆင်ခြင်တင်တယ်လို့ CSSU ကော်မတီဝင်ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD ပြောရေးဆိုခွင့်ရှိသူစိုက်လက်ကပြောပါတယ်
။ CSSU ဟာကျောင်းကြီးထဲမှာရှိတဲ့တိုင်းနာအကုန်လုံးနဲ့စည်းလုံးညီညွတ်ရေးကိုတောက်ကိုကြီးရည်ပြီးမှဖွဲ့စည်းရတဲ့အဖွဲ့ကြီးဖြစ်တယ်။နိုင်ငံတော်ကစောနှံပုံကံမှုမဟုတ်ဘူးဆိုတာကို NRPC ဥက္ကဋ္ဌအပါအဝင်နိုင်ငံတော်အတိုင်းအမြံပုံကိုပြီးတော့နိုင်ငံတော်သမရာကြီးပြီးတော့စက်မတော်ကာကွယ်ရေးဦးစီးချုပ်ကိုလည်းဒီအပေါ်မှာချင်းချင်းလေးလေးတိနားလည်ထားဖို့ဆိုတာပဲ။ CSSU ကလုံးသမျှအစည်းအဝေးတိုင်းကိုလိုက်လိုက်ပြီးစိတ်နေမယ်ဆိုလို့ရှိရင်ငွေကြေးစီစောက်မှုလုပ်ငန်းစဉ်မှာအယုံကြီးပြက်စေတယ်။ကျွန်တော်တို့ရဲ့ပူးပေါင်းပါဝင်မှုကိုအဟံတားပြရလဲရောက်တယ်။အဲ့အတွက်တော့ကြည့်ရှောက်ဒီလိုမျိုးမဖြစ်အောင်တောင်းရှိတဲ့နိုင်ငံတော်အကြီးအကဲများနေတဲ့လောကကိုစင်ကျင်တင်တယ်လို့ပဲသဘောထားပြလို့ပါတယ်
။ငြိမ်းချမ်းရေးလှုပ်ဆောင်ရမှာကြောသားရင်တာမခွဲခြားတင်ဘူးလို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ
်။ငြိမ်းချမ်းရေးလှုပ်တယ်ဆိုတာစီရေးလှုပ်တာနဲ့မတူဘူး။စီရေးဆိုလို့ရှိရင်တော့ငါနဲ့မတူငါရန်သူလို့သုံးကောင်းသုံးနိုင်တော့ဗျာ။ဒီငြိမ်းချမ်းရေးလှုပ်တဲ့နေရာမှာကြောသားရင်တာမခွဲခြားရဘူး။ဒီလိုမျိုးကြောသားရင်သားခွဲခြားပြီးတော့ငင်းချမ်းရေးလုပ်မယ်ဆိုတော့ဘယ်လိုလုပ်ငင်းချမ်းရေးရမှာလဲ
ရှမ်းပြည်ညွရဲကော်မတီအစည်းအဝေးကိုဦးသိန်းစိန်အစိုးရခေတ်ကဟန်တာပိတ်ပင်မှုမပြုတ်ခဲ့ဘူးတဲ့အပြင်2014ခုနှစ်ကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့ CSSU အစည်းအဝေးမှာတောင်မှအစိုးရရဲ့ကိုယ်စားလှယ်အဖြစ်ဝန်ကြီးဦးအောင်မင်းကိုဆေးလွတ်ပြီးဖွင့်ပွဲအမှာစကားပြောကြားစီခဲ့ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရခင်မာရောအစိုးရရောတတ်မရောကပါ CSSU အစည်းအဝေးကို၃ချိန်ထပ်မံပိတ်ပင်လာခဲ့တာဖြစ်ပါတယ်။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU မှာရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေလူမှုအသင်းဖွဲ့တွေအားလုံးစုံစုံညီညီပါဝင်ဖွဲ့စည်းထားတဲ့ရှမ်းအမျိုးသားကိုစားပြုစုပေါင်းဖွဲ့စည်းကြီးဖြစ်ပါတယ်။
ဆက်ပြီးတော့မွန်နိုင်ငံရေးပါတီတွေမွန်အရက်ဘက်လူမှုအဖွဲ့အစည်းတွေနဲ့မွန်ပြည်သက်ပါတီတို့ကနေအစုအဖွဲ့လိုက်20ရာစုပင်လုံးညီလာခံပြန်လည်သုံးသက်ပွဲတွေမော်လမြိုင်မြို့မှာကျင်းပနေကြပါတယ်။ဒီသုံးသက်ပွဲကျင်းပခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးမိရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
။20ရာစုပင်လုံးညီလာခံပြန်လည်သုံးသက်ပွဲကျင်းပရတဲ့အကြောင်းရင်းကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတွဲဖက်တွင်းမှုတဲ့နိုင်စံတင်ကအခုလိုပြောပါတယ
်။ပါလို့အတီလေခုစနေတဲ့ကဏ္ဍတဲ့အလိုက်မှာသူတို့တတကြချင်းမဆုံးမကြတာအားနည်းနေတဲ့အခါကျတော့နောက်တကယ်လို့သောက်တချင်းခေါ်လာရင်ကျတော့ဘာဖြစ်ဆုပ်ဖို့လိုသေးတယ်လဲဆိုမှဖြေလိုက်ရှာတဲ့တဘောမျိုးပဲ
27ရာစုပင်လုံးညီလာခံပြန်လဲတုံတက်တဲ့ပွဲတွေမှာပြီးထောင်စုငင်းချမ်းရဲ့ဆွေးနွေးမှုပူးတွဲကော်မတီ UPTJC ကအသွေးအမှုဖွဲ့ဝင်တို့ကလည်းငင်းချမ်းရဲ့ဖြစ်စဉ်ဆိုင်ရာနဲ့ Veteran ဆိုင်ရာအကြောင်းအရာတွေကိုလည်းရှင်းလင်းဆွေးနွေးခဲ့ပါတယ်27ရာစုပင်လုံးညီလာခံပြန်လဲတုံတက်တဲ့ပွဲမှာဖက်ထရယ်ရဲ့ရှင်းလင်းဆွေးနွေးခဲ့သူဒေါက်တာမင်းတော်ဆိုးကလည်းအခုလိုပြောပါတယ
်။ငယ်ငယ်ဆွေးနွေးပွဲကမပြီးသေးဘူး။နိုင်ငံရေးဆိုလို့ရှိရင်ပြီးခဲ့တဲ့ဘက်ကလုံးဝမဆွေးနွေးတာဘူးနော်။အဲ့တော့ကဒါရီဆွေးနွေးနိုင်ဖို့ကကိုဘာလုပ်ထားတဲ့ဟာ review လုပ်ဖို့လိုတယ်။ကိုတယောက်တည်းမှန်တယ်လို့ပြောလို့မရဘူး။တိုင်းသားတွေကအများကြီးပဲ။ဒီလာမဲ့ညီလာခံရဲ့နော်။နောက်ပြီးတော့နောက်နှစ်မှာလုံမဲ့ညီလာခံနှစ်ခုသုံးခုမှာကနိုင်ငံရေးကိုဆွေးနွေးမှုအရေးကြီးဆုံးမှာတော့ကိုပြင်ဆင်မှုအကောင်းဆုံးဖြစ်အောင်တော့ဒီလိုပွဲမျိုးလုပ်အောင်ပါ
ကျင်းပပြည်စည်းခဲ့တဲ့27ရာစုပင်လုံးညီလာခံတွေမှာတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးဆွေးနွေးနိုင်ခဲ့တဲ့အနေအထားကို UPTJC အသွေးအမှုမင်းစေယာဦးကအခုလိုရှင်းပြပါဗျ။
အခုညီလာခံမှာကအဓိကချုပ်သွင်းနေရတဲ့ပြဿနာကသဘောတူညီချက်ပေါ့။ကျေအောင်သဘောတူညီချက်တွေကအားလုံးလက်ခံနိုင်တဲ့သဘောတူညီချက်ဖြစ်မှုနံပါတ်၁ပေါ့။အဲ့ဒီအားလုံးလက်ခံနိုင်တဲ့သဘောတူညီချက်ဆိုတာကကျွန်တော်တို့ဓာတ်ပြူသားလုံးလည်းမဟုတ်ဘူး။ ခုလက်နက်ကင်တချို့လက်မမထိုးရတဲ့လက်နက်ကင်တွေလည်းရှိတယ်။အဲဒီလက်နက်ကင်တွေကလည်းသဘောတူနိုင်တယ်အဓိက
မွန်ပြည်သက်ပါတီကတော့စက်တင်ဘာဒုတိယပတ်အတွင်းမှာပါတီထိန်းချုပ်နယ်မြေဖြစ်တဲ့ဝက်စင်စခန်းမှာကျင်းပသွားဖို့ရှိပါတယ်။ရဲမှာကျင်းပခဲ့တဲ့မွန်လူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲကနေဆွေးနွေးရရှိထားတဲ့အချက်လက်တွေထဲကလူမှုရေးနဲ့မြေယာကျောင်းယာနယ်ငယ်တာပြီးခဲ့တဲ့တတိယကြိမ်23ရက်စုပင်လုံညီလခံမှာဆွေးနွေးတင်ပြနိုင်ခဲ့တယ်လို့ညီလခံတက်ရောက်ခဲ့ကြတဲ့မွန်တိုင်းတပ်ကိုစလဲတွေကပြောပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်သက်ပါတီဟာညီညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းဖြစ်တာပါဝင်သွားမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်ထဲမှာတိုင်းနာလက်နက်ကိုင်အဖွဲ့အချင်းချင်းကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်လူထု 2,000 ကျော်ရှိနေပြီဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းကျေးဆိုင် Fever ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်ပြီးသည့်အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်စာရဲကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိစာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်မနေ့ပြန်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတို24405တို့မှဖန်ယူနိုင်ပါအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ဗျာ
နယူးယောက်တိုင်းစ်သတင်းစာကြီးမှာသမ္မတဒေါ်နယ်ထရန့်အစိုးရရဲ့ဆော်ရဲချက်တွေကိုဝေဖန်ထားတဲ့သဘောထားမြင်ဆောင်ပါရေးသားခဲ့သူဟာသူတို့မဟုတ်တဲ့အကြောင်းအမေရိကန်အစိုးရထိတန်းအရာရှိသူတို့ကငြင်းဆန်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ဆောင်ပါမှာပေါ်ပြချက်တွေဟာဝန်ထဲစရာပြည့်ရောင်းတဲ့အစိုးရရဲ့ဆော်ရဲချက်တွေကိုသိသိအောင်သတင်းမီဒီယာတွေကကြိုးပမ်းမှုတစ်ခုဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒုတိယသမ္မတမိုက်ပန်စ်ကလည်းဆောင်ပါရေးသူဟာသူမဟုတ်ကြောင်းငြင်းဆန်လိုက်တယ်လို့အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားမှုဒန်ကော့စ်ကလည်းသူဓမ္မမဟုတ်သူ့လက်ထောက်ကရေးသားတာဖြစ်ကြောင်းထင်ကျေးပြီးပြောဆိုမှုတွေဟာမှားယွင်းတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆွေပြုခံထားသူဘရက်ကာဗနော့ကိုအတီးပြုတ်ခန့်အပ်နိုင်ထက်လွတ်တော်မှာဒီနေ့လဲဆက်လက်ကြမ်းတာစစ်ဆင်နေကြပါတယ်။မနေ့ကကြမ်းတာမှုတွေအတွင်းမှာတော့သူဟာတိကျလွတ်လပ်တဲ့တရားသူရေးတူဖြစ်ကြောင်းပြောဆိုခဲ့ပေမဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းသမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုနဲ့ပတ်သက်လို့မိခွန်းတွေကိုဖြေကြားဖို့ကိုတော့ငြင်းဆန်သွားခဲ့တာပါ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမသမ္မတတက်တန်းကုဆုံးမဲ့2022ခုနှစ်စံပိုင်းလောက်မှာစတင်နိုင်မှုရည်မှန်းထားတဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝင်းကပြောဆိုလိုက်သလိုအမေရိကန်သမ္မတကလည်းကျေးဇူးတင်စကားပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြစ်သည်အစီအစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေမကြာခင်ကဆက်လို့ရပ်တန့်နေချိန်မှာပဲပြောင်းလဲမျိုးကိုနိုင်ငံရေးဝန်ကြီးမက်ပွန်ပီယိုတွားအောင်ဆွေးနွေးမဲ့အစီအစဉ်ကိုဖြစ်လိုက်ဖို့လဲပြီးခဲ့တဲ့လမှာပဲသမ္မတထရန့်ကပြောထားတာပါ။မြောက်ကိုရီးယားကောင်ဆောင်ရဲ့ကြီးညာချက်ပေါ်သမ္မတဒေါ်နယ်ထရန့်လူမှုကွန်ရက်တာလူမှုကွန်ရက်ကတုံ့ပြန်ရမှာတော့သူ့ဘော်ဒီဇိုင်းမမတ်ယုံကြည်မှုရှိခဲ့တဲ့အပေါ်ကျေးဇူးတင်ကြောင်းပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိုင်းနဲ့ချီတဲ့ဒုက္ခသည်တွေထွက်ပြေးရတဲ့ကိစ္စပေါ်စုံစမ်းစစ်ဆေးပိုင်ခွင့်ရှိကြောင်းအပြည်ပြည်ဆိုင်ရာရာဇဝတ်ကွန်ရက် ICC ကဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံဟာ ICC ကိုအတိအမှတ်ပြုလက်ခံထားတဲ့နိုင်ငံတစ်ခုမဟုတ်ပေမဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောနိုင်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဖြစ်ပွားခဲ့သလားဆိုတာစုံစမ်းပိုင်ခွင့်ရှိကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြန်မာဆွေရကတော့ ICC ရဲ့ဆုံးဖြတ်ချက်တွေကိုလက်ခံဖို့သဘောမတူတဲ့နိုင်ငံတကာနိုင်ငံပေါ်နိုင်ငံတကာဥပဒေတွေအရစီရင်ပိုင်ခွင့်မရှိတဲ့အကြောင်းအစိုးရမှပဲငြင်းဆန်ပြောဆိုထားတာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းနိုမီတာ24/50/51နဲ့လိုင်းလ190တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်နေအားလုံးဘေးပရာဝေးကွာပြီးပျော်ရွှင်နိုင်ကြပါစေခင်ဗျာ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.